Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် PU American တန်ရဲ့2020ခုနှစ်ဇန်နဝါရီလ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်။ပြီးခဲ့တဲ့2020 American သမ္မတရွေးကောက်ပွဲရလဒ်အပေါ်မကြည်နက်ဒေါသတွေနဲ့နာကြီးချက်တွေကနိုင်ငံအဝန်းစုပူမှုတွေဖြစ်အောင်လှုံ့ဆော်လာနိုင်တယ်လို့လူညုံရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။လူညုံရေးကိုချိန်ချောက်နိုင်တဲ့အနေအထားတွေဧပြီလကုန်လောက်အထိဆက်ပြီးတော့ရှိနေနိုင်တယ်လို့ပြည်တွင်းလူညုံရေးဌာန DHS ကပေါ်ဒူဟူးနေကထုတ်ပြန်တဲ့ပြည်တွင်းအကြမ်းဖက်ဝါဒဆိုင်ရာအကြံပေးစနစ် NDAS ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလ6ရက်နေ့ကလွှတ်တော်အဆောက်အုံကိုဝင်ရောက်စီးနင်းနေဖြစ်ရဖြစ်ခဲ့တယ်လို့ပြည်တွင်းအစိုးရတွေအနေနဲ့ရွေးကောက်ခံတာဝန်ရှိသူတွေနဲ့အစိုးရအဆောက်အုံတွေကိုပြစ်မှတ်ထားလာနိုင်တယ်လို့လည်းဒီထုတ်ပြန်ချက်မှာသတိပေးထားပါတယ်။အစိုးရထောက်လှမ်းရေးအဖွဲ့အပြင်ဥပဒေစိုးမိုးရေးအဖွဲ့တွေနဲ့ပြောဆိုဆွေးနွေးမှုတွေပြုလုပ်ပြီးအခုလိုအကြံပေးစာအသစ်ထုတ်ပြန်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီလိုသတိပေးချက်ထုတ်ပြန်ထားပြီးမှအကြံဖက်လူရဲနဲ့ပတ်သက်လို့ဗာဒရင်အချက်အလက်မှရေးရရရရထားတာမရှိဘူးလို့ပြည်တွင်းလူညွန့်ရေးဌာနကပြောပါတယ်ရှင်။American တို့ Iran အပေါ်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုထိဆက်ပြီးတော့ထားရှိမယ်လို့ American နိုင်ငံညာရေးဝန်ကြီးအသည်း Anthony Blinken ကပေါ်ဒူနီကပြောပါတယ
် Iran is out of compliance on a number of fronts and
Iran က2015ခုနှစ်စာချုပ်ပါအချက်တွေကိုလိုက်နာဖို့အတော်များများပြက်ကွက်နေကြောင်းပြန်ပြီးလိုက်နာလာဖို့ကလည်းအချိန်အတိုင်းတာတစ်ခုထိလိုအပ်နေမှာဖြစ်တယ်လို့အီရန်တို့ကဂတိကဝတ်တွေကိုဖြည့်ဆည်းသလားဆိုတာကိုစစ်စစ်အကဲဖြတ်သွားမှာဖြစ်တယ်လို့ဝန်ကြီးတာဝန်ယူပြီးပထမဆုံးအကြိမ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအန်တိုနီဘလင်ကန်ကပြောပါတယ်ပိတ်ဆို့မှုတွေကိုရုပ်သိမ်းဖို့အဆင်သင့်မဖြစ်သေးတယ်လို့ JCPOA လို့ခေါ်တဲ့အီရန်ရဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေ2015ခုနှစ်ကချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ကိုအမေရိကန်တို့ပြန်ပြီးဝင်ရောက်ဖို့လည်းအလံဝင်နေသေးတယ်လို့သူကပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ထက်2018ခုနှစ်မှာအမေရိကန်တို့ JCPOA စာချုပ်ကနေနှုတ်ထွက်ပြီးအီရန်အပေါ်တန်ခတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်တို့က2019ခုနှစ်ကစပြီးစာချုပ်ပါအချက်အလက်တွေကိုချိုးဖောက်လာခဲ့တာဖြစ်ပါတယ်။အီရန်ကတော့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကငြင်းငြိမ်းရေးအတွက်ဖြစ်ကြောင်းနဲ့အမေရိကန်တို့ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုပြန်ပြီးတော့တုံ့ပြန်သွားမယ်လို့ပြောပါတယ်ရှင်။ကုလသမဂ္ဂအဖွဲ့အစည်းတွေမှာတရုတ်နိုင်ငံရဲ့ဩဇာအာဏာကြီးထွားလာတဲ့ကိစ္စအပေါ်စိုးရိမ်ပူပန်ကြောင်းအမေရိကန်အထက်လွှတ်တော်အမတ်တွေကကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်အသစ်ခန့်အပ်အတည်ပြုရေးကြာနာစစ်ဆေးပွဲမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။အမေရိကန်တို့ကကုလသမဂ္ဂကိုရန်ပုံငွေအများဆုံးထည့်ဝင်နေချိန်မှာတရုတ်ကွန်မြူနီပါတီကပါတီရဲ့အကျိုးစီးပွားတွေကိုဖြည့်ဆည်းဖို့ကုလသမဂ္ဂအဖွဲ့ကြီးကိုပုံသဏ္ဍာန်ပြောင်းလဲပစ်ဖို့ကြိုးစားနေတယ်လို့လည်းအထက်လွှတ်တော်နိုင်ငံများဆက်ဆံရေးကော်မတီဥက္ကဋ္ဌ James Rich ကပြောပါရယ်ကုလသမဂ္ဂဆိုင်ရာအမေရိကန်အငြင်းရန်ကိုယ်စားလှယ်တပ်အမတ်အသစ်ဖြစ်ရတာခံရသူ Linda Thomas Greenfield ကိုအတည်ပြုခန့်အပ်ရေးဒီသတင်းပတ်ထည့် American အထက်လွှတ်တော်မှကြားနာစစ်ဆေးပွဲတွေလှုပ်ဆောင်နေတာပါအထက်လွှတ်တော်အမတ်တွေကအာဖရိကတိုက်ကအမေရိကန်နဲ့တရုတ်တို့ရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့ Linda Thomas Greenfield ကိုလည်းတရုတ်အပေါ်မှာသဘောထားပြောပြောင်းတယ်လို့ဝေဖန်ခဲ့ပါတယ်။တရုတ်နိုင်ငံဟာကုလသမဂ္ဂအဖွဲ့ကိုဖွဲ့စည်းခဲ့တဲ့အမေရိကန်တို့ရဲ့ရည်ရွယ်ချက်တွေကိုတန်ဖိုးချဆင်းအောင်လှုပ်ဆောင်နေတယ်လို့အမေရိကန်တို့ရဲ့လုံခြုံရေးနဲ့အမေရိကန်ပြည်သူတွေကိုအင်အားချိနဲ့အောင်လှုပ်ဆောင်နေတာကိုသိမြင်ကြောင်းနဲ့ပြန်လည်တွန်းလှန်သွားဖို့လိုအပ်ကြောင်းကုလသမဂ္ဂအသစ်ဖြစ်ရထားခံရသူ Linda Thomas Greenfield ကပြောပါရယ် Facebook အနေနဲ့အရက်ဖက်နဲ့နိုင်ငံရေးအဖွဲ့အစည်းတွေဝါရဖြစ်နေနေရာအဖြစ်အသုံးချတာမျိုးကိုခွင့်ပြုတော့မှာမဟုတ်ကြောင်း Facebook ကြီးကဲ CEO Mark Zuckerberg ကဗုဒ္ဓဟူးနေ့ကပြောဆိုပါရယ် American ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်အထိနိုင်ငံရေးအဖွဲ့အစည်းတွေအသုံးပြုခွင့်ရယူပိတ်ဆို့ထားတဲ့အကြောင်းအောက်တိုဘာလအတွင်းက Facebook လူမှုကွန်ရက်ကကြေညာခဲ့ပါရယ်ပေါ်ဒူဟူးနေကတော့ဒီလိုပိတ်ပင်တာကိုယာယီကနေအငြင်းတမ်းတတ်မှတ်လိုက်ပြီးဖြစ်ကြောင်းနဲ့တကဘာလုံးထပ်တိုးပြီးလှုပ်ဆောင်သွားမယ်အကြောင်းပြောပါရယ် Facebook ကအဲ့ဒီလိုလုပ်ပြီးတဲ့နောက်ပိုင်းမှာကိုပဲနိုင်ငံရေးအစုအဖွဲ့တွေကဆက်ပြီးတော့အသုံးပြုနေတာကိုတားဆီးဖို့ပြက်ကွက်ခဲ့တယ်လို့ The Mark Up သတင်း website အပါအဝင်တခြားသတင်းဌာနတွေကရေးထားတဲ့သတင်းတွေအပေါ်မှာရှင်းလင်းချက်ပေးဖို့ Democrat အထက်လွှတ်တော် Matt Markey က Zuckerberg စီကိုအင်္ဂါနေ့ကစာရေးပြီးတော့တောင်းဆိုခဲ့ပါတယ်တချို့အဖွဲ့အစည်းတွေဟာ Facebook ကိုအသုံးပြုပြီးတော့သတင်းမှားတွေဖြန့်ဝေပြီးအကြမ်းဖက်လုပ်ရက်တွေစီစဉ်လှုံ့ဆော်ဖို့တုံးနေတယ်လို့စောင့်ကြည့်သူတွေကလည်းထောက်ပြဝေဖန်ကြပါတယ် Facebook ပေါ်မှာနိုင်ငံရေးအရာရေးသားချက်ပမာဏကိုရှော့ချဖို့အဆင့်တွေကိုစဉ်းစားနေတယ်လို့လည်း Mark Zuckerberg ကပြောပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 3953တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ်
ကျန်တော်ဝင်းမင်းပါကျတာပရင်းနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်တရုတ်နိုင်ငံမှာကိုဗစ်ရေမြင့်စုံစမ်းမှုရောက်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးသူတွေနှစ်ပတ်ကြာကွာရန်တင်းဝင်ပြီးလို့လုပ်ငန်းတွေစတင်နေပါပြီဒီနိုင်ငံကစုံစမ်းစစ်ဆေးအဖွဲ့ဝင်တွေအနေနဲ့သူတို့ကွာရန်တင်းအသွားလာကန့်နေထိုင်ခဲ့တဲ့ဟိုတယ်ကနေဘတ်ကားနဲ့ဒီနေ့ထွက်လာခဲ့ကြတာပါတရုတ်နိုင်ငံအနေနဲ့ဒီနိုင်ငံကစစ်ဆေးရေးတောင်းဆိုချက်တွေကိုလရွေနဲ့ချီပယ်ချထားခဲ့ပြီးမှအခုနောက်ဆုံးသူတည်တည်တွေအတွက်လုံလောက်တဲ့လေလာခွင့်ပြုဖို့ကတိပေးခွင့်ပြုခဲ့တာပါဒီစုံစမ်းရေးအဖွဲ့အနေနဲ့သူတည်တနာအဖွဲ့တွေဆေးရုံတွေနဲ့ပထမဆုံးစတွေ့ခဲ့တဲ့ဈေးတစ်ခုကလူတွေကိုသတင်းပတ်ပေါင်းများစွာတွေ့ဆုံမေးမြန်းဖို့ရှိနေပါတယ်တရွေးချူဘက်ကလည်းအခုသွားစုံစမ်းရတဲ့ရည်ရွယ်ချက်ကဒီကမ္ဘာကရောဂါပြန့်နှံ့မှုတွေအဖြစ်တင်ဖို့မဟုတ်ပဲနောက်ရောဂါတွေကြာရောက်လာရင်လည်းပိုပြီးကာကွယ်တိုက်ဖြတ်နိုင်ဖို့အခုစပြီးပြည်နယ်ပုံကိုအပြည့်ရှာနိုင်ဖို့ပါလို့ဆိုပါတယ်။တပြည့်ချိုရေးပေါ်အခြေအနေဆိုင်ရာကြီးကဲမိုက်ဘရန်ကသူတို့အနေနဲ့အခုစုံစမ်းစစ်ဆေးနေတာကအနာဂတ်မှာအကျိုးပြုနိုင်ဖို့ဖြစ်တယ်။တရားခံရှာတာမဟုတ်ဘူးအပြစ်တင်လွှဲချဖို့လူရှာတာလည်းမဟုတ်ဘူးလို့ဒီလာတဲ့ပြောခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံဟာအချက်ချက်ခြားစားမှုတိုက်ဖြတ်ရင်းနဲ့ဆိုင်တဲ့တကမ္ဘာလုံးဆိုင်ရာစစ်မှာတခြားနိုင်ငံ25နိုင်ငံနဲ့အတူတိုးတက်လာတဲ့နိုင်ငံတစ်ခုဖြစ်နိုင်ငံတကာပွန်လင်းမြင်သာမှုအဖွဲ့ Transparency International ရဲ့အခုနောက်ဆုံးထွက်လာတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2012ခုနှစ်တည်းကစပြီး DTI အဖွဲ့နှစ်စဉ်သုတေသနပြုစုလာတာအရမြန်မာနိုင်ငံဟာ73မှတ်အထိဒီနှစ်ဒိုလာပြီးစုစုပေါင်း28မှတ်နဲ့နိုင်ငံပေါင်း180ထဲမှာအဆင့်139အဖြစ်တခြားနိုင်ငံ4ခုနဲ့အတူပူတွဲသတ်မှတ်ခံရပါတယ်။နိုင်ငံပေါင်း180ကိုအဆင့်သတ်မှတ်ထားတာမှာအနည်းဆုံးအဆင့်အဖြစ်သတ်မှတ်ခံရတဲ့နိုင်ငံတွေက88မှတ်ရပြီးအနည်းဆုံးသတ်မှတ်ခံရတဲ့နိုင်ငံတွေက12မှတ်စီရကြပါတယ်။မြန်မာနိုင်ငံကလူများအနေနဲ့လက်ရှိအစိုးရလက်ထက်မှာအခရီးလိုက်စားမှုရော့ကျလာတယ်လို့ခန်းစားကြရပေမဲ့အချင်းပြတ်ချစားမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုအဟံတားဖြစ်စေတဲ့ဥပဒေကြီးအားနဲ့ဖွဲ့စည်းမှုပိုင်းကွာဟချက်တွေရှိနေတယ်လို့ DTI ဖွဲ့ကထောက်ပြထားပါတယ်။ဒါအပြင်စစ်ဘက်ကကျူးလွန်တဲ့ပြစ်မှုတွေအတွက်အပြစ်ပေးအရေးယူမခံရဘဲကင်းလွတ်နေစေဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စူဝေးခွင့်တွေပါဝင်လူ့အခွင့်အရေးတွေကိုကာကွယ်ဖို့အစိုးရကဘာမှမလုပ်သလောက်ပဲလို့လည်းဒီအစီရင်ခံစာကဆက်ပေါ်ပြထားပါတယ်။ဒီနေ့အစီရင်ခံစာမှာအထူးဖော်ပြထားတာကတော့အာဂရီလိုက်စားမှုအနည်းဆုံးနိုင်ငံတွေအနေနဲ့ကိုဗစ်ကြံကြောင်ကျန်းမာရေးနဲ့စီးပွားရေးစိန်ခေါ်ချက်တွေကိုရင်ဆိုင်ဖြေရှင်းရမှာပိုအနေထားကောင်းတယ်လို့လည်းဆိုခဲ့တာပဲဖြစ်ပါတယ်။တနည်းအားဖြင့်အာဂရီလိုက်စားမှုနည်းလေလေကိုဗစ် -19 ရောဂါတိုက်ဖျက်ရေးမှာအားကောင်းနေလေပဲလို့2020ပြည်နှစ်အတွက်နိုင်ငံတကာအချင်းပြတ်ချစားမှုအခြေအနေဆိုင်ရာ DTI ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျ။ဗီယက်နမ်နိုင်ငံမှာတော့အရင်ကိုဗစ်ထိန်းချုပ်လာနိုင်ခဲ့ရကနေအခုပိုးသစ်တွေ့သူ82ဦးဒီနေ့တွေ့ခဲ့တာကြောင့်နှစ်လအတွင်းပထမဆုံးနိုင်ငံတည်းပြန်အဖြစ်များလာနေပါတယ်။ပထမပိုးတွေ့သူနှူးကိုကြီးညာပြီးနိုင်ပိုင်းတွင်မှာပဲနောက်ထပ်အခုလိုအများပြားတွေ့ခဲ့ရမှာပိုးတွေ့သူ82ဦးကไฮดวงกีเนกาเนสิกคอมพานีตะคูกาဖြစ်ပြီး34နှစ်ရွယ်ဒီကုမ္ပဏီဝန်ထမ်းအမျိုးသမီးကဂျပန်ကပြန်လာတဲ့သူ့မိတ်ဆွေပို့တွေ့ရပြီးအကူခံခဲ့ရတာလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒီကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရဂျပန်ကပြန်လာတဲ့ဒီမိတ်ဆွေမျိုးသမီးမှာဗြိတိန်ကကူးစက်မြန်ဗီဇပြောင်းမျိုးကွဲတစ်ခုတွေ့ခဲ့ရကအခုလိုကူးစက်မှုမြန်နိုင်တာလို့ဆိုပါတယ်။ထိုင်းနိုင်ငံမှာလည်းကိုဗစ်ထိန်းချုပ်ရေးစီကံချုပ်ဖောက်မှုနဲ့နိုင်ငံသား89ဦးကိုနာမည်ကြီးကျွန်းတစ်ခုကပန်းဖြေဟိုတယ်မှာလုပ်တဲ့ပါတီပွဲမှာဖန်ဆီးခဲ့ပါတယ်။က ခိုဖန်ကန်းချင်းရှိဟိုတယ်တွေဘားတွေကလုပ်ပေးတဲ့ပါတီပွဲတွေကိုရဲကဝင်ဆေးရမှာဘားပိုင်ရှင်တူနဲ့အရက်ရောင်းချသူတူပါဝင်ထိုင်းနိုင်ငံသား20နှုတ်ကိုလည်းဖန်ဆီးခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့တိရီလင်္ကာနိုင်ငံကိုပထမဆုံးတဲ့ကိုဗစ်ရှိကာကွယ်ဆေးတွေဒီနေ့ပို့လိုက်ပြီးတိရီလင်္ကာလေရင်ကွေးဝန်ထမ်းတွေကလက်ခံခဲ့ပါတယ်။တောင်အရှနိုင်ငံတွေကိုလှူဒါန်းတဲ့အထက်ကအခုထပ်ပို့တာပါ။တောင်ကိုရီးယားမှာတော့တတိယလေးလပတ်တွင်လူထုများပြားကိုကာကွယ်ဆေးထိုးဖို့ပြင်နေရမှာအက်စထရာဇနကာကုမ္ပဏီကာကွယ်ဆေးအခြားနိုင်ငံတွေမှာထိရောက်မှုအကန့်အသတ်ရှိတာကြောင့်တက်ကြီးတွေပေါ်ထိရောက်မှုကိုစစ်ဆေးနေပါတယ်။မြန်မာနိုင်ငံမှာတော့ပဋိပက္ခဘေးဒဏ်သင့်ဒေတာကလူထုတသန်းနီးပါးဟာလူသားချင်းစာနာမှုအကူအညီတွေလိုနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ကချင်၊ကရင်၊ပဲခူး၊ရှေးပိုင်း၊ရခိုင်၊ချင်းတောင်ပိုင်းနဲ့ရှမ်းမြောက်ပိုင်းတို့ကဒုက္ခသည်9သိန်း 4,500 ပတ်ဝန်းကျင်ကိုလူသားချင်းစာနာမှုအကူအညီနဲ့အကာအကွယ်ပေးဆိုင်ရာအကူအညီတွေပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ 286.5 သန်းပန်ကြားထားတဲ့2021ခုနှစ်လူသားစာနာမှုတုံ့ပြန်ဆောင်ရွက်စီမံကိန်း HRP ထဲမှာကုလသမဂ္ဂနဲ့လူသားမှုစာနာမှုလုပ်ငန်းအမိဘအဖွဲ့တွေကအဲ့ဒီလိုပြောထားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားစာနာမှုလုပ်ငန်းအတွက်မြန်မာနိုင်ငံဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှု OLA M-GREN ကလူသားစာနာမှုအကူအညီအလိုအပ်ဆုံးသူတွေကိုပြည့်စုံတဲ့အကူအညီပေးရသွားရေးကျွန်တော်တို့ဘယ်လိုရည်မှန်းထားတယ်ဆိုတာကိုဒီ HRP ထဲမှာရှင်းပြထားတယ်လို့ဆိုပါတယ်ဒီ HRP အစီအစဉ်ရလူခွင့်ရေးကိုအကာအကွယ်ပေးရင်းနဲ့လေးစားလိုက်နိုင်ရေးဟာအားလုံးအကျိုးဝင်တဲ့တုံ့ပြန်ဆောင်ရွက်လုပ်ငန်းရဲ့အဓိကနေရာမှာရှိတယ်လို့လည်း Mr. Ola M. Grant ကပြောပါတယ်။လက်ရှိအချိန်မှာ COVID-19 ကပ်ရောဂါကျရောက်နေခြင်းဖြစ်တဲ့အတွက်ဒီအစီအမံကိန်းကိုလည်းကပ်ရောဂါကူးစက်မှုတားဆီးသတ်မှတ်ချက်တွေနဲ့အညီရေးဆွဲထားတယ်လို့လည်းကုလသမဂ္ဂကပြောပါတယ်ခင်ဗျာ။ကျတာပရိညာပိုင်းသတင်းတွေကိုမမျှတစေအောင်လည်းကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမဲတမာမှုတွေရှိနိုင်တယ်ဆိုတဲ့ဆွဆွဲခြင်းနဲ့ကျမရော်ကစူရနဲ့ရွေးကောက်ပွဲကော်မရှင်ကိုတတိပေးနေတာကြောင့်နိုင်ငံရေးကျင်းမာမှုတွေကြီးထွားလာမဲ့အပေါ်အကဲကတ်တွေရဲ့အမြင်ကိုပြောပြပါမယ်ကျွန်တော်မိုးစော်ပါပြီးခဲ့တဲ့2020ပြည်နှစ်ရွေးကောက်ပွဲမှာမဲမတမာမှုဖြစ်နိုင်ခြေရှိတဲ့မဲစင်းတွေဆိုပြီးတမ်ရော့ကအချက်လက်တွေကိုဇက်တိုက်ထုတ်ပြန်နေတယ်လို့ဒီတစ်ပတ်ထဲမှာပဲတမ်ရော့အကြီးအကဲကိုယ်တိုင်ဒရီပေးတဲ့သဘောထားပြောဆိုခဲ့တာကြောင့်နိုင်ငံရေးကျင်းမာမှုတွေပေါ်ပေါက်လာနိုင်တယ်လို့အကဲကတ်တွေကခန့်မှန်းနေကြပါတယ်မဲမတမာမှုဖြစ်နိုင်ခြေရှိတဲ့ကိစ္စကိုဖြေရှင်းဖို့အစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားပေမဲ့တိတိကျကျတုံ့ပြန်မှုတွေမရတဲ့နောက်တမ်ရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခြေခံဥပဒေကိုလိုက်နာမှုမရှိရင်ဖျက်သိမ်းပြစ်မယ်လို့ပြောဆိုတာရှိခဲ့တယ်လို့တမ်ရော့ကအာဏာသိမ်းမဲ့အလားအလာရှိမရှိဆိုတာကိုလည်းနေပြည်တော်ကတမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအတွင်ယတိပြတ်ညှင်းဆို့သွားတာမရှိခဲ့ပါဘူးဒီကနေ့တမ်ရော့ရဲ့ထုတ်ပြန်ချက်မှာတော့မဲမတမာမှုဖြစ်နိုင်တဲ့စီးရင်ဟာဆယ်တန်းကျော်ရှိကြောင်းထုတ်ပြန်ထားပါတယ်။အာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့ဖြေရှင်းလို့ရတဲ့ပြဿနာအဖြစ် VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ရတော့တည်ရေကောက်ပေါ်ပါနော်ရေကောက်ပေါ်ရလက်ပြောင်းလဲစီနိုင်လောက်တည်းအမှားရရှိဘူးလို့ကျွန်တော်မြင်ပါတယ်။ချုံရရှိတာလည်းဘိုင်းပေါ့နော်အဲဒီတော့ကျွန်တော်တို့အခုဒီပြဿနာဟာအထူးသဖြင့်မင်းကြီးလိုပဲနည်းနည်းရှာလေးရဖြစ်ပါတယ်အဲတော့ဒီကောက်ဆူဒီကောက်ပဲကော်မရှင်ကသမ္မတစိတ်ပြီးထားတဲ့ဆိုရယ်တပ်ပြာကြီးမင်းကြီးရဲ့ပတ်သက်ပြီးတော့ရှင်းင်းချက်ပေါ်လीထောက်ပြလိုက်လို့ဆိုရင်တော့ဒါခုဖြစ်နေတဲ့လက်ခက်တင်တဲ့ပြဿနာကြီးလေးလည်းကျွန်တော်မြင်ပါတယ်ခင်ဗျာ
တမ်ရော်ကဝေဖန်မှုတွေထွက်ပေါ်ပြီးတဲ့နောက်ဒီနေ့မှပဲရွေးကောက်ပွဲကိုဥပဒေနဲ့အညီကျင်းပခဲ့တာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့ရွေးကောက်ပွဲလုပ်ငန်းစဉ်အပြင်နိုင်ငံရေးအရာကျင်းပနိုင်တဲ့အခြားအခြေခံအကြောင်းတွေရှိနေတယ်လို့သုံးသပ်ပါတယ်။
တနင်္ဂနွေတော့ရေကောကစော်ရည်ရရှင်းတော့တွေ့တာပေါ့ဗျာ။အော်ရေကောပွဲပြီး3လလောက်ကြာသွားပြီးမရှင်းတဲ့ခါကျတော့ပြဿနာပုံပုံကြီးလာတာပေါ့။ဒါအပြင်နောက်ဆက်တွဲပြဿနာကပြည်အောင်စုလွှတ်တော်မှာခေါ်တဲ့ပြဿနာပေါ့။ဥရေက25ကလက်မှတ်ထိုးပြီးတော့ခေါ်လဲပဲခေါ်မပေးဘူးလေ။အကြောင်းပြပြီးတော့နော်။အဲဒီခါမျိုးမှာတော့ရေကောပွဲကွန်ရှင်ပြဿနာလည်းမကတော့ဘဲနဲ့ချက်ပြဿနာကြီးကဆင့်နေတယ်လို့ကျွန်တော်တော့မြင်ပါတယ်။
မကြခင်အစိုးရတင်းနဲ့လွတ်တော်အစ်စ်ပေါ်ပေါက်လာတော့မဲ့အချိန်မှာပဲနိုင်ငံရေးကျင်းမာမှုတွေကြီးထွားလာမဲ့အရေးအယောင်တွေထွက်ပေါ်လာနေတာဖြစ်ပါတယ်ပြည်တော်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌတရားလွတ်တော်ရှေ့နေဦးကြည်မြင့်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာသိမ်းခွင့်မရှိဘူးလို့ပြောပါတယ်ဒါပေမဲ့လည်းအခြားနီးလန်းတွေနဲ့ကြိုးပမ်းလာမယ်ဆိုရင်တော့ဖြစ်နိုင်တာတွေရှိတယ်လို့ဥပဒေပညာရှင်ဦးကျင်းမြင့်ကသုံးသပ်ပါတယ်
။သူကအာဏာသိမ်းဖို့လို့တန်းပြီးတော့မကြီးညာသေးပဲနဲ့ဓမ္မရာကို2004ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီစာလုံးခေါ်ပေးဖို့လို့သူကလက်မှတ်ထိုးဖို့လို့သူ့ကိုလွှဲပေးဖို့လို့နံပါတ်၁သူတောင်းဆိုကောင်းတောင်းဆိုအဲ့လိုတောင်းဆိုပြီးတော့မှဓမ္မရာကညှိလိုက်ပြီးဆိုတော့မှ2008အပြင်ဘက်ကနီးနေအာဏာသိမ်းနေပေါ့အဲ့အဲ့လိုလုံနိုင်တယ်ပေါ့
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ40ခန်းငယ်မှာအရေးပေါ်အခြေအနေပေါ်ပေါက်လာရင်တမတော်ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်အာဏာကိုဖွဲ့စည်းပုံအခြေခံဥပဒေသတ်မှတ်ပြဋ္ဌာန်းချက်နဲ့အညီရယူသုံးစွဲပိုင်ခွင့်ရှိကြောင်းဖော်ပြထားပါတယ်။ပုံမှ419မှာတော့တမရကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညှိနှိုင်းပြီးအရေးပေါ်အခြေအနေထုတ်ပြန်နိုင်ကြောင်းနဲ့ပုံမှ418မှာတော့အရေးပေါ်အခြေအနေကိုထိန်းသိမ်းဖို့တမတော်ကာကွယ်ရေးဦးစီးချုပ်ကိုနိုင်ငံတော်ရဲ့ဥပဒေပြူရေးအုတ်ချုပ်ရေးတရားစီရင်ရေးအာဏာတွေကိုအနှင်းနိုင်ကြောင်းဖော်ပြထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မြန်မာနိုင်ငံမှာကပ်ယောဂါကြောင့်ပိတ်ထားရတဲ့ကျောင်းတွေပြန်မဖွင့်ခင်တည်းမှာပဲပညာရေးဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအက်ကနွန်ပါကိုဗစ်ယောဂါကာကွယ်ဆေးစတင်ထိုးပေးနေတဲ့မြန်မာနိုင်ငံမှာပညာရေးဝန်ထမ်းတွေကိုပါထိုးနှက်ပေးနိုင်ဖို့တက်ဆိုင်ရာပညာရေးဌာနတွေကိုစီရင်ကောက်ယူနေပါတယ်။ယောဂါကူးစက်မှုဒုတိယအများဆုံးဖြစ်တဲ့မန္တလေးတိုင်းမှာဆိုရင်လည်းကာကွယ်ဆေးထိုးနိုင်ဖို့ပညာရေးဝန်ထမ်းစီရင်တွေကိုကျန်းမာရေးဝန်ကြီးဌာနထံပေးပို့ထားတယ်လို့လည်းတိုင်းပညာရေးမှုဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်ကျဲကပြောပါတယ်။
ကျွန်တော်တို့ပညာရေးဌာနကျဆာမပေါင်း4669ခွန်ပါခင်ဗျာအကုန်လုံးပါခင်ဗျာအကုန်လုံးအစုံပို့ပါပြီပို့လိုက်ပြီကျတော့မနေ့ကနောက်ဆုံးပို့လိုက်ပါတယ်အကုန်လုံးမနေ့အထိချုပ်လိုက်တာဆရာမတွေရောရုံးဝန်ထမ်းတွေရောအကုန်လုံးဒီကျွန်တော်ဝန်ထမ်းပေါင်းပေါ့ကျွန်တော်တို့ကတော့ဒီစီးရင်လေးပဲတောင်းနေဆိုတော့ကျွန်တော်တို့ဘယ်အဆက်မှတတ်မှတ်တယ်လဲတော့ကျွန်တော်တို့လည်းပြောလို့မရပါဘူးခင်ဗျာကျွန်တော်တို့ဒီထိုးနာမဲ့နေရာကတော့ကျွန်တော်တို့ရဲ့မြို့နယ်ဆိုမြို့နယ်ပညာရေးမှူးရုံးခရိုင်ဆိုခရိုင်ပညာရေးမှူးရုံးဒီတိုင်းဆိုလို့ရှိရင်တိုင်းပညာရေးမှူးရုံးမှာဆွေရတယ်နဲ့ကျွန်တော်တို့အဲ့လိုပို့လိုက်ပါတယ်
။အိန္ဒိယနိုင်ငံကချစ်ကြည်ရေးလက်ဆောင်အဖြစ်ပေးအပ်ထားတဲ့ကိုဗစ်ရှိကာကွယ်ဆေးတန်တန်းခွဲကိုအသုံးပြုပြီးစတင်လိုက်တဲ့အစီအစဉ်မှာတော့ကပ်ယောဂါတိုက်ဖျက်ရေးရှေ့တန်းကဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးခဲ့တာပါ။နောက်တစ်ဆင့်အနေနဲ့အစိုးရအရာရှိတွေတက်ကြီးရောအိုတွေဝန်ထမ်းတွေကိုလည်းကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်။တိုင်းဒါဘာသာတင် जा ပေးနေတဲ့ဆရာဆရာမအပါအဝင်ပညာရေးနဲ့ဆက်ဆက်တဲ့ရုံးဝန်တန်း 18,000 ကျော်ရှိတဲ့မွန်ပြည်နယ်မှာလည်းစည်ရင်းပြုစုပြီးတင်ပြထားတယ်လို့ပြည်နယ်ပညာရေးမှူးဒေါက်တာချိုချိုမြတ်အောင်ကပြောပါတယ်
။ဟုတ်ကဲ့စည်ရင်းစရာတွေဒီမှာလို့ပြုစုလို့ပြီးနေပါပြီ။ပေးပို့ပြီးပါပြီရှင်။ပညာရေးဝန်ထမ်းအလုံးပေါင်း 18,000 ကျော်ရှိပါတယ်ရှင်။အလုံးပါရှင်ဒီမှာလို့ဒီပြည်နယ်ပညာရေးမှူးရုံးခရိုင်ပညာရေးမှူးရုံးမြို့နယ်ပညာရေးမှူးရုံးပြီးတော့အခြေခံပညာကျောင်းအလုံးပေါ့နော်အဲ့ဒါအပြင်ကိုအဲ့ဒီမှာရှိနေတဲ့ရုံးဝန်တန်းတင်ကြားရေးဝန်တန်းစီမံရေးဝန်တန်းအလုံးအပြင်ကိုနေ့စားလပြီးနဲ့ဆောင်ရွက်နေတဲ့တိုင်းရင်းသားဘာသာသင်ဆရာဆရာမများစည်ရင်းလဲပါပါတယ်နော်အဲ့ဒါတွေအလုံးကျွန်တော်တို့ပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာပုံမှန်ထက်နောက်ကျပြီးဖွင့်ခဲ့တဲ့အကြောင်းတွေကိုတော့ကပ်ယောဂါကူးစက်မှုတွေကြောင့်ပြန်ပိတ်ခဲ့ရတာအခုဆိုရင်ပညာသင်နှစ်တစ်နှစ်နီးပါးရှိနေပါပြီကျောင်းတွေပြန်ဖွင့်မဲ့အချိန်အတိအကျမကြေညာသေးပေမဲ့ပြန်ဖွင့်တဲ့အခါအသိပြက်အောင်ပြင်ဆင်ထားတယ်လို့မန္တလေးတိုင်းပညာရေးမှူးဦးမောင်ကျဲကပြောပါတယ်
။ကျောင်းဖွင့်နိုင်ရတော့ကျွန်တော်တို့ရဲ့ဒီကိုဗစ်ကာကွယ်ထိန်းချုပ်ရေးကညွှန်ကြားချက်နဲ့ပဲ လောက်သွားမှာဆိုတော့ကျွန်တော်တို့ကိုဒီကျွန်တော်တို့ရဲ့အခြေခံပညာဥပဒေဌာနကတော့ဖွင့်မှာဆိုရင်အဆင်သင့်ဖြစ်အောင်လို့ကျွန်တော်တို့ပြင်ဆင်ထားဖို့အဲ့လိုပဲဖြန့်ကြားထားလို့ကျွန်တော်တို့လည်းကျောင်းနေမှာတော့အဲ့လိုနှိုးဆော်ထားပါတယ်ခင်ဗျာ
ကောဝဲကကွယ်စီစတင်ထိုးပေးနေပေမဲ့လည်းယောဂအန်ဒီယေကိုတတိပြုဖို့နဲ့အပြင်သွားရင်နှကောင်းစီတက်တာလက်စေးတာလူစုလူဝေးရှောင်းတာတွေကျမရေးဆိုင်ရာညွှန်ကြားချက်တွေကိုဆက်လက်လိုက်နာကြဖို့လည်းမနေတော့ကကျမရေးဝန်ထမ်းတွေကိုကာကွယ်စီထိုးပေးနေတဲ့နေပြည်တော်ကအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်ကျမရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့အစောပိုင်းထိထုတ်ပြန်ထားတဲ့စီရင်အရာဆိုရင်တော့မြန်မာနိုင်ငံမှာကာယောဂကြောင့်ဒေဆုံးသူ 3,000 ကျော်နဲ့ကုသခံရသူအတိပြုလူနာပေါင်းကတော့ 33,800 ကျော်ရှိနေပါတယ်။ကျမအက္ကနွန်ပါ VOA တော်တင်ပေးပို့တာဖြစ်ပါတယ
်။ UA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ကနေတရားဝင်ခရီးသွားခွင့်အထောက်အထားမရှိဘဲရောက်လာကြတဲ့အမျိုးသမီးအများစုအပါဝင်ရိုဟင်ဂျာမွတ်စလင်ဒရာဇင်လောက်ကိုအေယာဝတီတိုင်းမှာအာဏာပိုင်တွေဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမိခါပါ။အေယာဝတီတိုင်းပတိန်မြို့မှာကင်းလှည့်တာဝန်ကျနေတဲ့ရဲတပ်ဖွဲ့ကကားတစ်စီးကိုမတင်ငါလို့စစ်ဆေးရမှာအမျိုးသမီး၁၂ဦးနဲ့အမျိုးသား၁ဦးစုစုပေါင်းရိုဟင်ဂျာ73ယောက်ကိုတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကနေခီးသွားလာခွင့်တရားဝင်အထောက်အထားမရှိဘဲရောက်လာသူတွေကိုကိုဗစ်ကပ်ရောဂါကာလဖြစ်တာကြောင့်ပဋိပတ်တက်ကတူတေးစားဆောင်မှာတီးကြခွဲစောင့်ကြည့်စစ်ဆေးရမှာတော့ယောဂါကူးစက်မှုမတွေ့ရှိရကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။သူတို့ကိုခေါ်ဆောင်လာတဲ့ကားကရင်မောင်းနဲ့ရင်နှောက်လိုက်ကိုတော့ပဋိပတ်မျိုးမရဲစခန်းမှာထိမ့်သိမ်းထားပြီးတွေးဆောင်ခေါ်ယူမှုနဲ့အရေးယူထားတယ်လို့လဲအေယာဝတီတိုင်းရဲတပ်ဖွဲ့မှုယုံပြောရေးဆိုခွင့်ရှိသူဒူရဲမှုကြီးထွန်းရွှေကပြောပါတယ်။
ဘလို့ကတော့ရခိုင်ဘက်ကလို့ပဲပြောပါတယ်ခင်ဗျရခိုင်တောင်ကုန်းဘက်ကဟုတ်တူညောင်းမှာအမျိုးသမီးက7ယောက်အမျိုးသားက2ယောက်တလို့ကြဘလို့ဆက်လုပ်နေမလဲဆိုတာတော့ကျွန်တော်လည်းပြောလို့မတတ်သေးဘူးဟိုတစ်ခါကတော့သူ့နေရာကိုပြန်ပို့လိုက်တာပဲထောက်ထားတော့ဘာမှမပေါ့ဘူးဘလို့ပြောပြချက်ရဆိုတော့ရန်ကုန်သွားမယ့်လူတွေရှိတယ်ဒီမလေးကိုသွားမယ့်လူတွေရှိတယ်ဒါတကယ်ဆက်စုချက်ရဘူးခေါ်လာတဲ့လူတွေကိုကြတော့ကျွန်တော်ကဟိုနေ့ကြီးရာစရကြီးပုံမှာ36ခုနဲ့အမှုပွင့်အေးအေးဆောင်ရထားပါတယ်ခင်ဗျာ
ဒီလာထဲမှာပဲရန်ကုန်တိုင်းရှစ်ပြည်သားမြို့နယ်မှာရိုဟင်ဂျာ69ယောက်ကိုအာဏာပိုင်တွေစစ်ဆေးတွေ့ရှိထိန်းသိမ်းလိုက်တယ်လို့နောက်ထပ်လေတင်ငန်းညို့မြို့နယ်မှာ6ဦးအေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာကမ်းခြေမှာ9ဦးနဲ့အေယာဝတီတိုင်းမော်လမြိုင်ကျွန်းမြို့နယ်တစ်ပုတ်ကျွော်အနီးမှာ34ဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးရမိသူတွေထဲမှာမလေးရှားနိုင်ငံကိုသွားဖို့လူမောင်ခိုတွေကအခကျင်းဝင်ယူပြီးရခိုင်ပြည်နယ်ကနေထွက်လာသူတွေပါဝင်ကြောင်းလဲကနတ်ဦးစစ်ဆေးချက်တွေအရာသိရှိရကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်မကြသေးခင်ရပိုင်တွင်ရန်ကုန်တိုင်းအပောင်ဝင်နေရာတချို့မှာအထောက်ထားမဲ့ရိုဟင်ဂျာတွေဇက်တိုက်ဆိုးလို့ဖမ်းဆီးမိတဲ့သတင်းတွေကြောင့်လူမောင်ခိုလုပ်ငန်းတွေကိုထိထိရောက်ရောက်ထိန်းချုပ်ဖို့လိုအပ်နေတယ်လို့ဒီလူတွေဟာလူကုန်ကူးသမားတွေရဲ့အဓိကပြစ်မှတ်ထားခံနေရတာကြောင့်ထိထိရောက်ရောက်အရေးယူဖို့ကိုလည်းရိုဟင်ဂျာအရေးလှုပ်ရှားနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဥကြော်ဆိုအောင်ကတိုက်တွန်းသွားပါတယ်
အဓိကအဖြစ်ကတော့လူမောင်ကူသမားတွေကဖြည်းဖြည်းပြီးတော့ခေါ်လာတဲ့တော့လူမောင်ကူသမားတွေကတက်ဆိုင်ရာနေမြေမှာလည်းရှိတယ်လို့ရန်ကုန်မှာလည်းရှိတယ်ရန်ကုန်ကနေပြီးတော့မလေးယူရီးယားပို့မယ်ဆိုရင်အဲ့ဒီဘက်မှာလည်းလူမောင်ကူသမားတွေကအခြေဆက်ရှိတယ်အဲ့ဒီကတစင်သွားလာနေတဲ့သဘောပါအဲ့တော့သူတို့ကိုခေါ်မယ်ပြုမယ်ပို့မယ်အဲပို့မယ်နေရာမှာတချို့နေရာတွေကြတော့ရောင်းစားမယ်တချို့နေရာတွေကြတော့ဘာခေါ်မလဲပတ်စံပေးပြီးတော့ order တွေပြည်တာရှိတယ်မိန်းကလေးတယောက်ဘယ်မိန်းကလေးဘယ်လိုမိန်းကလေးခေါ်လာမယ်ဆိုတာဘယ်လောက်ပြည့်မယ်အဲ့လိုမျိုးနဲ့ခေါ်လာနေတဲ့သဘောဖြစ်နေတဲ့ဒါအချင်းပြမစီလူမောင်ကူတမားတွေရဲ့ suggest ဆိုတာကိုတော့ကျွန်တော်အဲ့လိုမျိုးသုံးနေတယ်ဟိုလှုပ်ရှားနေတဲ့လှုပ်ရှားွက်နေရာတစ်ခုလိုရှိနေပြီဆိုရင်ဒီကိစ္စကိုနိုင်ငံတော်အစိုးရကထဲထဲဝင်ပြီးအိုကင်တွေပြီးတော့ပြည့်ရှင်းမယ်ဆိုရင်လူမောင်ကူသမားတွေကခေါင်းထောင်နိုင်မှာမဟုတ်ဘူးဒီလူမျိုးပွဲစားကခေါ်လာတဲ့နေတက်လည်းရှင်းလာမှာမဟုတ်ဘူးနေတိုင်းနဲ့ဒီဒုက္ခတွေကဒုက္ခတွေအပေါ်မှာဒုက္ခပေါ်မှာဆက်ပြီးတော့ဒုက္ခလေးရနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်တို့မြင်နေ
ရောင်းညာဆိုတဲ့အတုံးနှုံးကိုတော့မြမဆိုရကတရားဝင်အတိမတ်ပြုလက်ခံမထားသလိုတရားဝင်ခီးသွလာခွင့်ကိုလည်းကန့်တတ်ထားတာကြောင့်ခွင့်ပြုချက်အထောက်ထားမရှိဘဲသွလာသူတွေဟာမကြာခဏဖမ်းဆီးခံရမှုတွေနဲ့လည်းကြုံရလိမ့်ရှိပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူအခွင့်အရေးလှုပ်ရှားသူတွေကရိုဟင်ဂျာတွေလွတ်လပ်စွာသွားလာလှုပ်ရှားခွင့်အပါအဝင်အခြေခံနိုင်ငံသားအခွင့်အရေးတွေခံစားပေးဖို့ကိုလည်းမြန်မာအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါရှင်။ကျွန်မမိခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါရှင်။
ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်ထောက်မှာစုပူမှုဖြစ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားအချုပ်သား160နီးပါးကိုထိုင်းရနာပိုင်းတွေကမြန်မာနိုင်ငံကိုပြန်လွှဲပြောင်းပေးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအေးမှာပါ။မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံရနောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်ထောက်မှာလွတ်ရပ်စေပေမဲ့နေရက်ပြောင်းလဲမရကြပဲဖြစ်နေတဲ့မြန်မာနိုင်ငံသား400ကျော်စုပူမှုဖြစ်ပွားခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်နေရက်ပြန်ပို့လိုက်တာဖြစ်ပါတယ်။လူရဲ့ပြည့်နေပေမဲ့နှစ်နဲ့ချီအောင်ထိမ့်သိမ်းခံရသူတွေရှိနေတာကြောင့်နေရက်ပြန်ခွင့်ရရင်တင်းနာလေးတုန်းကစူပူမှုတွေဖြစ်ခဲ့ပြီးတဲ့နောက်နှစ်ဖက်အာဏာပိုင်တွေဆွေးနွေးပြီးနေရက်ပြန်ပို့ရေးစီစဉ်ခဲ့ကြတာပါ။ပထမဆုံးဖြစ်160လောက်ကိုပြန်ပို့ပေးခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။အဲ့ဒါအခုဆိုလို့ရှိရင်တော့150နဲ့အရှိအောင်ပေးပေါ့နော်။အာလောလောဆယ်တကယ်တကယ်ကတော့သတ်မှတ်ထားတာ166လို့သတ်မှတ်ထားတာမင်းရညာလေဟုတ်ကဲ့မနေ့ကနေစပြီးတော့သူတို့၈နှစ်ခွဲတဲ့အစပို့ဆောင်ရေးတွေကိုသူတို့လုပ်ကြတာကျွန်တော်နဲ့တော့ဒီကနေ့တော့အဆက်ကျတော့ရနေတာပေါ့လေတို့ကတော့အဲဒီခုနပို့မဲ့ပြန်ပို့မဲ့လူတွေအတွက်ကိုဒီကသို့သောဒီမှာဒီပေါ့ဟိုပစ္စည်းချိုးဒီကနေ့လမ်းပြီးတော့ဟိုထောက်ပံ့တာပေါ့နော်အဲဒီနောက်တဲ့အတုပ်ကတော့ဆက်လွှဲမယ်လို့69ရောက်လွှဲမယ်လို့တော့ကြားတယ်မှာဒါပေမဲ့ရက်စွဲနဲ့အချိန်ကိုတိကျမသိရသေးဘူ
းကိုဗစ်ကပ်ပေးကာလမတန်ခင်တုန်းကအခုစုပူမှုဖြစ်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးအချုပ်ဟာထိုင်းနိုင်ငံတောင်ပိုင်းကအချုပ်စခန်းတွေကလွတ်ရပ်စစ်နေသူတွေကိုယာယီထိမ့်သိမ်းပေးထားပြီးမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးလေရှိပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဘက်ခြမ်းကော့တောင်းမြို့မှာကတ်ယောဂါကာလစောင့်ကြည့်ရေးစင်တာတွေမလုံလောက်တာကြောင့်လွတ်ရပ်ပြည့်နေတဲ့မြန်မာနိုင်ငံသားတွေကိုပြန်လည်ခံရေးအစီအစဉ်တွေကလည်းကြန့်ကြာနေကြတာပါကိုဗစ်ကတ်ယောဂါကြောင့်သေဆုံးသူ86ယောက်နဲ့ကူးစက်သူ1000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာယောဂါကူးစက်မှုတွေကြော့ပြန်ပေါ်ပေါက်နေတာကြောင့်နေဆက်ဝင်ထွက်သွားလာမှုတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်ရှင်ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်ကျွန်မဆူမြတ်မော်ပါ American ပြည်တော်စုနဲ့တရုတ်ရုရှားဆက်ဆံရေးရေမဲနိုင်ငံကလူသားချင်းစာနာစရာဖြစ်နေတဲ့အခြေအနေစတဲ့ကိစ္စတွေက American အစိုးရချက်ချင်းဦးစားပေးဆောင်ရွက်မဲ့နိုင်ငံတကာရေးရာကိစ္စတွေဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးသစ် Anthony Blinken ကပြောကြားလိုက်ပါတယ်နိုင်ငံခြားရေးဝန်ကြီးအဖြစ်ပထမဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တဲ့အကြောင်းသတ္တမရေးရာ VOA သတင်းတောက် Cindy Sain ရဲ့သတင်းကိုဆက်ပြီးတော့တင်ပြပါမယ်ရှင်
It's a new day for America. It's a new day for the world.
America ပြည်ထောင်စုအတွက်နေသစ်ဖြစ်တယ်လို့ကမ္ဘာကြီးအတွက်နေသစ်ဖြစ်တယ်လို့ပြောကြပြီး American နိုင်ငံသားရေးဝန်ကြီးသစ်အဖြစ် Anthony Blinken ပုံထုံးနေတော့ကကျန်းသစ်စာချိန်ဆခဲ့ပါတယ်။ကျန်းချိန်ပွဲအပြီးနိုင်ငံသားရေးဝန်ကြီးအဖြစ်ပထမဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအရင် Trump အစိုးရဆောင်ရွက်ခဲ့တဲ့ကိစ္စတွေကဘယ်ကိစ္စတွေကိုဦးစားပေးသုံးသပ်မလဲဆိုတာကိုသတင်းတောက်တွေကမေးရမှာရှေးမဲနိုင်ငံကဟူသီတပုံးတွေအပေါ်တန်ခတ်ပိတ်ဆို့မဲ့ကိစ္စကိုပထမဆုံးအာရုံစိုက်ဆောင်ရွက်မယ်လို့ဝန်ကြီး Blinken ကပြောကြားခဲ့ပါတယ်။ရှေးမဲပြည်သူတွေအတွက်နိုင်ငံကကူညီထောက်ပံ့မှုတွေပေးနိုင်ဖို့တပုံးတွေကြောင့်အတားအဆီးဖြစ်နေတာပါ။
It's vitally important even in the midst of this crisis that we do everything we can.
ရည်မင်းပြဿနာမှာလူသားချင်းစာနာမှုအကူအညီအလွန်အမင်းလိုအပ်နေတဲ့ရည်မင်းပြည်သူတွေအကူအညီရရှိအောင်ကျွန်တော်တို့အတက်နိုင်ဆုံးလုပ်ဖို့သိက္ခာရေးကြည့်ပါတယ်
။တရုတ်နိုင်ငံနဲ့ပတ်သက်လို့လည်းအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာကမ္ဘာကြီးရှေ့ဆက်နိုင်ရေးအတွက်အရေးအကြီးဆုံးဖြစ်တဲ့ဆိုတာငြင်းလို့မရချောင်ပြောကြားပြီးတော့ပဋိပက္ခဆန်တဲ့ဆက်ဆံရေးရှိသလိုပူးပေါင်းဆောင်ရွက်တဲ့ဆက်ဆံရေးမျိုးလည်းရှိတယ်လို့ပြောကြားပါတယ်။လူနည်းစုဝိကာမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့လုပ်ရက်အတွက်အရင် Trump အစိုးရပြစ်တင်ဝေဖန်တာသူလက်ခံတယ်လို့လည်းအခုလိုပြောပါရယ
် My judgment remains that genocide was committed against against the Uyghurs and
ဒီကရီကိုလူမျိုးပြုတ်တပ်ဖြတ်နေတယ်ဆိုတော့ကျွန်တော်ရဲ့လက်ခံယက်တီချက်ကမပြောင်းလဲပါဘူး
သူကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်တဲ့မတဲ့အထက်လွတ်တော်ကြားနာပွဲတွေကလည်းမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်မှုဟာဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုမြောက်မမြောက်အစိုးရဌာနတွေကြားမှပြန်လည်တုံ့တက်တာကိုကြီးကြပ်သွားမလားလို့လွတ်တော်အမတ်တယောက်ရဲ့အမေကိုကြီးကြပ်သွားမယ်လို့ပြန်ဖြေခဲ့ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးအဖြစ်သမ္မတဂျိုးဘိုင်ဒန်ရွေးချယ်ထားသူလင်ဒါ သောမတ်စ်ဂရင်းဖီးလ်ကိုလည်းယာရုခန့်အပ်တဲ့မတဲ့ပုံထုံးတွေကအထက်လွှတ်တော်မှာကြားနာခဲ့ပါတယ်။အဲ့ဒီကြားနာပွဲမှာတရုတ်နိုင်ငံအရေးဘလို့ကင်တွယ်မလဲဆိုတဲ့မေးခွန်းတွေကိုလွှတ်တော်အမတ်တွေကအကြီးကအမေးခဲ့ကြပါတယ်
။ And Senator, if I'm confirmed, I commit to working with this committee to counter China at the UN.
ထက်လွတ်တော်မှတ်ကြီးများရှင်ကျမတို့တာဝန်ပေးဖို့အတည်ပြုမယ်ဆိုရင်ကုလသမဂ္ဂဆုံးဖြတ်ချက်တွေထိခဲ့အောင်တရုတ်အစိုးရလုပ်မဲ့ကိစ္စရပ်တွေအားလုံးကိုကုလသမဂ္ဂမှာတုံ့ပြန်နိုင်ဖို့ဒီနိုင်ငံသားဆက်ဆံရေးလွှတ်တော်ကော်မတီနဲ့အတူတွဲလှုပ်သွားမယ်လို့ကတိပေးပါတယ်ရှင
်ကဘာကြီးကိုလွှမ်းမိုးတိုင်ဖို့တရုတ်ရဲ့ဆောင်ရွက်မှုတွေအောင်မြင်မမြင်ဆိုတာကအမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုအခမ်းအနားပေါ်မှာမူတည်တယ်လို့အထက်လွတ်တော်ကြားနာပွဲမှာသူကပြောကြားသွားပါတယ်သူရဲ့လက်ထက်မှာတော့ဒီလိုလုံးဝမဖြစ်စေရဘူးလို့လဲကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီးအဖြစ်သမ္မတဘိုင်ဒန်ရွေးချယ်ထားတဲ့လင်ဒါ သောမတ်စ်ဂရင်းဖီးလ်ကအာမခံပြောကြားသွားပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စေစုရခိရဲ့ရက်ွက်ကြေးရွာအုပ်စုညီမှုပြပြမှုတိဆောက်ရေးအဖွဲ့ဟာအခုခေတ်မှာရက်ကြေးအုပ်ချုပ်ရေးအဖွဲ့ဖြစ်လာပါတယ်။ဒါပေမဲ့ပြည်သူလူထုပါဝင်မှုကတော့နည်းနေသေးကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ထွေထွေအုပ်ချုပ်ရေးဌာနရဲ့စည်ရဲအရာမြမပြည်မှာကျေးရွာပေါင်း 6,300 ကျော်ရှိပြီးကျေးရွာအုပ်စု 13,000 ကျော်နဲ့ရက်ွက် 3,400 ကျော်ရှိပါတယ်။စစ်အစိုးရခေတ်မှာရက်ွက်ကျေးရွာအုပ်စုညင်ဝှက်ပြည်ပြမှုတည်ဆောက်ရေးအဖွဲ့ကအုပ်ချုပ်ပါတယ်။ဒီအဖွဲ့မှာအရက်လူကြီး3ဦးနဲ့ထွေအုပ်ဦးစည်းဌာနအမှုထမ်းစည်ရဲ2ဦးပါဝင်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2010မှာရက်ွက်တော့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကိုပြဋ္ဌာန်းပြီးရက်ကျေးအုပ်ချုပ်ရေးမှုကိုစေအိမ်စုကိုယ်စားလှယ်တွေကလျှော့ဝှက်မဲဆန္ဒပေးပြီးရွေးချယ်တဲ့စနစ်ပေါ်ပေါက်လာပါတယ်။ရက်ကျေးအုပ်ချုပ်ရေးမှုရဲ့လုပ်ငန်းတာဝန်ဟာအများကြီးပါ။လူကြုံရေးတရားဥပဒေစုမိုးရေးရက်ရွာအေဂျင့်တာယာရေးပြည်သူအကျိုးဆောင်ရွက်ရေးကျေးလက်ဖွံ့ဖြိုးရေးစည်ရဲနွမ်းပါမှုလျော့ချရေးလေယာဉ်မြေစီမံခန့်ခွဲခြင်းမြေကုန်နဲ့အစိုးရချင်းငွေကိုကောက်ခံပေးခြင်းတဘာဝအန္တရာယ်ကာကွယ်ရေးကယ်ဆယ်ရေးပြန်လည်နေရာခြားတိုင်းရေးစတာတွေအများအပြားပါဝင်ပါတယ
်များပြားလာတဲ့လုပ်ငန်းတွေကိုရက်ကျေးအုပ်ချုပ်ရေးမှုဆောင်ရွက်နိုင်ဖို့အတွက်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကရက်ကျေးအုပ်စုစည်းရေးခံနာရမယ်လို့2012ဥပဒေအခန်း14မှာဖော်ပြပါတယ်ရက်ကျေးအစည်းအဝေးရဲ့ဆုံးဖြတ်ချက်တွေကိုရက်ကျေးအုပ်ချုပ်ရေးမှုရဲ့ညွှန်ကြားချက်အတိုင်းစည်ရေးကအကောင့်ထဲပေါ်ရမယ်လို့ဥပဒေမှာရေးထားပါတယ်။ကျေးရွာအုပ်စုမှာထားရှိရမယ့်စည်ရင်းစရာနဲ့ပုံစံတွေကောက်ယူတာကိုလည်းစည်ရေးဝန်ထမ်းကပဲလုပ်ရမယ်လို့ဆိုပါတယ်။ပြည်ထောင်စုအစိုးရရဲ့ချင်းမြင့်ထောက်ပံ့ငွေကိစ္စ၊ရုံးသုံးစရိတ်စည်ရင်းလုပ်တဲ့ကိစ္စစတဲ့အသုံးစရိတ်ပြန်နှံကိုရက်ကျေးစည်ရေးကရေးဆွဲပြီးရက်ကျေးအုပ်ချုပ်ရေးမှုကိုတင်ပြရပါတယ်။ဒါကြောင့်ရက်ကျေးစည်ရေးကပြည်စုထိန်းသိမ်းထားတဲ့ပုံစံပေါင်း33ခုရှိပါတယ်။ဒါကြောင့်ရက်ကျေးအုပ်ချုပ်ရေးမှုကိုရွေးချယ်တင်မြှောက်ထားပေမဲ့ရက်ကျေးရုံးကိုအုပ်ချုပ်သူတွေဟာထွေအုပ်ဦးစီးဌာနရဲ့အမှုတန်းတွေဖြစ်နေပါတယ
်။အစိုးရရန်တရားမှာအနိုင်ဆုံးအဆင့်ကနေပြည်သူလူထုဓာတ်ရိုက်ထိတွေ့နေတဲ့ရက်ကျေးအုပ်ချုပ်ရေးမှုရဲ့အခမ်းကဏ္ဍဟာပြုပြင်ပြောင်းလဲရေးမှာအလွန်အရေးကြီးပါတယ်။ရက်ကျေးအုပ်ချုပ်ရေးမှုနဲ့ပတ်သက်ပြီးပြည်သူသဘောထားကိုသိရအောင်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP က2014တနှစ်လုံးတိုင်းနယ်ပြည်နယ်14ခုကလူပေါင်း 9,000 ကျော်ကိုမေးမြန်းစုံစမ်းပါတယ်။ရေရွှေမှုဆက်သွယ်ရေးကောင်းမှုအလို့ခံရရှိမှုကိုအများစုကလူလာကြောင်းဖော်ပြကြပါတယ်။ကျင့်လက်ဒေတာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပြဿနာတွေကို ရက်ကြီးအုပ်ချုပ်ရေးမှူးကဖြေရှင်းရမယ်လို့မင်းမြန်ခံရသူ35ရာခိုင်နှုန်းကယူဆပါတယ်။ကျင်းလက်ဖွံ့ဖြိုးရေးပြဿနာတွေကိုအစိုးရသိပေမဲ့ဘာမှလုပ်မပေးနိုင်ဘူးလို့ယူဆသူက65ရာခိုင်နှုန်းရှိပါတယ
်။ပြည်အဝတီတိုင်းဒေသကြီးကဖျားပုံဒေဒီရဲ့ကြိုက်လက်နဲ့ဘူကလေးမြို့နယ်တွေကိုတန်လွင်နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကကွင်းစင်းလည်လာပြီးလွန်ခဲ့တဲ့ဩဂတ်လကအစီရင်ခံစာထုတ်ပြန်ပါတယ်။ရက်ကြီးအုပ်ချုပ်ရေးမှာပြည်သူလူထုပါဝင်မှုကိုလည်လာတဲ့ကွင်းစင်းသုတေသနဖြစ်တယ်လို့ဆိုပါတယ်။မိမိနဲ့သက်ဆိုင်တဲ့ဆယ်အိမ်မှု၊ရာအိမ်မှုနဲ့အုတ်ချုပ်ရည်မှုရဲ့အမည်ကိုပြည်သူ85ရာခိုင်နှုန်းကသိကြပါတယ်။ထောက်ကန်စာပေးတာနဲ့ပြဿနာဖြေရှင်းပေးတာလောက်သာသိကြပြီးအုတ်ချုပ်ရည်အဖွဲ့ဝင်တွေရဲ့လုပ်ငန်းကိုအသေးစားမသိသူကအများစုဖြစ်နေပါတယ်။ပြည်သူအခွင့်အရေးကိုလည်းမသိသူကပိုများပါတယ်။ရက်ကြီးအုတ်ချုပ်ရည်ဥပဒေကိုကြားဘူးသူများပေမဲ့မြင်ဘူးသူဖတ်ဘူးသူကမရှိသလောက်ဖြစ်နေပါတယ်။ဥပဒေပါအချက်လက်ကိုတဆင့်စကားတဆင့်ကြားပြီးသိရှိတာတွေဟာလွဲမှားနေတာတွေကများနေပါတယ
်။ဒါပေမဲ့ကျင်းလက်အုပ်ချုပ်ရေးဥပဒေကိုလူတိုင်းသိရှိထားတဲ့နယ်လူပြည်သူအများစုကယုံကြည်ကြပါတယ်။အုပ်ချုပ်ရေးမှုရွေးပွဲမှာကျေးရွာအုပ်စုဟာမြို့ပေါ်ရက်ခွက်တဲ့ပူပြီးတက်ကြွတယ်လို့တန်လွင်အဖွဲ့အစည်းအခမ်းအနားမှာဖော်ပြပါတယ်။ရက်ခွက်နဲ့ကျေးရွာအုပ်ချုပ်ရေးဆိုတဲ့အမည်ဟာစစ်အစိုးရရဲ့ငြိမ်ဝှေးပြည်ပြားရေးခေတ်ကိုရောင်ပြန်ဟောက်တလို့ဖြစ်နေတာမို့ဒီမိုကရေစီခေတ်လူမှုပါဝင်မှုနဲ့ကိုက်ညီတဲ့အမိသက်ကိုလွှဲပြောင်းပေးဖို့လိုတယ်လို့တန်လွင်အဖွဲ့ကအကြံပေးထားပါတယ်။ရက်ချေအုပ်ချုပ်ရေးမှုရွေးကောက်ပွဲဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာအခြေခံကျတာမို့ပြည်သူလူထုပုံမပါဝင်လာနိုင်အောင်ပြုပြင်ဖို့လိုပါတယ်။လက်ရှိစနစ်မှာရွေးကောက်တင်မြှောက်ထားတဲ့ကျေးရွာအုပ်ချုပ်ရေးမှုကိုမြို့နယ်အုပ်ချုပ်ရေးမှုဖြုတ်ပြစ်နိုင်တာဟာလည်းရွေးကောက်ပွဲသဘောတရားကိုအားနည်းစေပါတယ်။ရွေးကောက်တင်မြှောက်ထားသူကိုအုပ်ချုပ်ရေးအရာရှိကဖြုတ်ပြစ်နိုင်တဲ့သဘောဖြစ်နေတာကိုပြင်ဆင်ဖို့လိုပါတယ်။ NLD အစိုးရလက်ထက်2018ဒီဇင်ဘာလ28ရက်ကစပြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုလွှဲပြောင်းပေးလိုက်ပြီးမှဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးပြစ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ဒီကပ္ပကျမ်းမာရေးကဏ္ဍမှာတော့အဆုတ်ယောဂအခန်းရှိသူတွေကိုဗစ်ဖြစ်လာရင်သတိပြုတင်တာကိုပြောပြထားပါတယ်။ COPD ခေါ်နာရရှိအဆုတ်ဘွားဘန်းနာယောဂအခန်းရှိသူတွေမှာကိုဗစ်ပိုးကူးစက်ခံရရင်ကုသမှုခံယူရမှာအထူးပိုသတိပြုတင်တာတွေရှိနေတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့အထူးသတိပြုစရာတွေပါလဲ။ဘာကြောင့်ပါလဲ။ဒီကြောင်အဆုံနဲ့ရေကောင်းထုတ်ကူဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်တည်းအဆုံနဲ့သက်ရှိလမ်းကြောင်းဆိုင်ရာဆေးပညာဌာနအငြိမ်းစားဌာနမှပါမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့အဆုံနဲ့ရေကောင်းထုတ်ကူဆရာဝန်ကြီးပါမခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလမှာအဆုတ်ယောဂအခမ်းရှိသူတွေမှာကိုဗစ်ဖြစ်လာခဲ့ရင်ပေါ့နော်ဒီပိုဆိုးနိုင်ရတဲ့အကြောင်းရင်းတွေနဲ့ဒီကိုဗစ်ယောဂနဲ့အဆုတ်ရဲ့ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ဘွားပန်းနာယောဂခွဲနိုင်တဲ့လက္ခဏာတွေအပြင်ဒီယောဂနှစ်ခုလုံးကိုကြိုတင်ကာကွယ်ရေးပေါ့နော်ပြောခဲ့ပြီးမှဆရာကြီးဒီတစ်ခေါက်တော့ဒီယောဂဖြစ်လာခဲ့ရင်အခုလိုအဆုတ်ယောဂအခမ်းရှိသူတွေအနေနဲ့အဓိကဘာတွေသတိပြုလုပ်ဆောင်တင်တာကိုပြောမှာပါဆရာအဲ့ဒီတော့ပထမဆုံးအဓိကဘာကိုထောက်ပြခြင်းလဲဆရာကြီး
ဟုတ်တယ်ဗျာယောဂဖြစ်ရင်တော့ကျွန်တော်တို့တော်တော်ဆွေးနွေးရတယ်ဘာလို့တော်တော်ဆွေးနွေးရလဲဆိုတော့ခုလေကုထုံးကတော့ဟိုတာမန်လူတယောက်ကိုဗစ်ဖြစ်တယ်ဆိုရင်ကိုဗစ်ကုထုံးကုလိုက်ရုံပဲပေါ့ဒါပေမဲ့ဒီအဆုတ်ဘွားပန်းနာဖြစ်နေတဲ့သူတယောက်မှာကိုဗစ်ဖြစ်ပြီဆိုရင်ကုထုံးကနှစ်မျိုးဖြစ်တာပေါ့ဒီ COPD ဆိုတဲ့အဆုတ်ဘွားပန်းနာကလည်းအဲ့ဒီကိုဗစ်ကြောင့်မလို့ယောဂကြွလာတယ်သူ့ကိုလည်းလိုက်ပြီးတော့ပိုတိုးကုရတာပေါ့ကိုဗစ်ကိုလည်းကုရတာတစ်ပိုင်းပေါ့နှစ်ခုဖြစ်သွားတယ်ဆိုရင်ဆရာကောင်းတာကဒီ COPD ကငကိုရက်ဆောင်းရံပြောသလိုပဲအောက်ဆီဂျင်ကျကျနေတာအဲ့တော့ကိုဗစ်ဖြစ်ရင်လူကောင်းကိုဗစ်ဖြစ်ပြီဆိုရင်တော့မှတော့အောက်ဆီဂျင်ကျပြီးတော့အသက်အန္တရာယ်ရှိတာဟုတ်ကျွန်တော်ဒီအဆုတ်ဘွားပန်းနာသမားကငကိုရက်အောက်ဆီဂျင်ကျနေတာဆိုတော့ကိုဗစ်ဖြစ်လိုက်ရင်ပို့ပြီးတော့အောက်ဆီဂျင်ကျတယ်အသက်အန္တရာယ်ရှိအဲ့တော့အောက်ဆီဂျင်ပေးမယ်ဆိုပါစို့ပေးရင်အခြားလူတွေနဲ့မတူတာအခြားလူတွေမှာအောက်ဆီဂျင်အများကြီးပေးလိုက်လို့ရတယ်ပြဿနာမရှိဘူးဒါပေမဲ့ COPD သမားမှာတချို့ဆိုးတဲ့လူတွေဆိုလို့ရှိရင်အောက်ဆီဂျင်အများကြီးပေးလိုက်ရင်ကာဗွန်ဒိုင်အောက်ဆိုက်လို့ခေါ်တဲ့ဓာတ်ငွေ့တွေကများလာပြန်တယ်။များလာတဲ့အတွက်ကြောင့်အောက်ဆီဂျင်ပေးရတာနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်များလာ။ကာဗွန်ဒိုင်အောက်ဆိုက်များတာခန္ဓာကိုယ်အတွက်ပို့ပြီးတော့ဆိုးစေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဆိုးလာတာကိုဘယ်လိုလုပ်သိနိုင်မလဲဆရာ
။ဘယ်လိုဆိုးစေလဲဆိုလို့ရှိရင်သူကမိန်လာတယ်။တက်ရှူအားတွေမကောင်းတော့ဘူး။ပြီးရင်သတိမိတ်သွားတတ်တယ်။သ ဒါကြောင့်မလို့အောက်ဆီဂျင်ပေးတဲ့အခါမှာအောက်ဆီဂျင်လေဗယ်တစ်ခုတည်းကိုကျွန်တော်တို့တိုင်းလို့မရဘူး။အခုတော့ကျွန်တော်တို့ပတ်အောက်ဆီမီတာခေါ်တာပေါ့။တွေးရရှိတဲ့အောက်ဆီဂျင်လေးတိုင်းတာပေါ့နော်။ဒါလေးနဲ့လို့လို့မရတော့ဘူး။အတီးရဲ့ black gas လို့ခေါ်တယ်။တွေးရမှာရှိတဲ့အောက်ဆီဂျင်လေဗယ်တိုင်းမယ်။ပြီးရင်ကာဗွန်ဒိုင်အောက်ဆိုက်လေဗယ်ကိုလည်းတိုင်းရမယ်ပေါ့နော်။ဆိုတော့ကာဗွန်ဒိုင်အောက်ဆိုက်တွေအရင်တက်သွားပြီဆိုလို့ရှိရင်လူနာမှိန်သွားမယ်၊မိသွားမယ်ပြီးရင်အသက်အန္တရာယ်ရှိမယ်။အဲ့ဒီခါကျရင်ကျွန်တော်တို့ကရေအောက်ဆီဂျင်ပေးရုံနဲ့မရတော့ဘဲနဲ့အသက်ရှူချက်ကူရတဲ့အခြေအနေရောက်တတ်တယ်။အဲ့လိုအသက်ရှူချက်ကိုကူတဲ့အခါမှာအဆုတ်ထဲကိုပါဇက်ခဲနေပြီးတော့ဒါမှမဟုတ်နှာခေါင်းထဲကနေပြီးတော့ပိုက်ထည့်မယ်ပြီးရင်အသက်ရှူစက်နဲ့တင်းတယ်ပေါ့နော် ventilator ခေါ်ပါတယ်အဲ့ဒါမျိုးနဲ့လုတ်တဲ့ခါမှာ risk ဆရာအရင်များတယ်လူနာအတွက်လည်းများတယ်ထည့်ပေးတဲ့ဆရာဝန်တွေလည်းများတယ် ICU bed ဆိုတာလည်းအရင်ကတမိုးရှိတဲ့ bed ပေါ့နော်သူကဘယ်နည်းကြာမလဲကုန်ကြစိတ်ပဲကလည်းအများကြီးရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ကုထုံးရောရှိသေးလားဆရာ
ကြီးဂျားထဲမှာပါရှိလဲဆိုရင်ရိုးအောက်ဆီဂျင်ပေးတာရယ်ဆောရံပြောတဲ့ set invasive ventilation ပေါ့အသက်ရှူစက်တင်းတာရယ်ဂျားထဲမှာတစ်ခုရှိသေးတယ်9 invasive ventilator ဆိုတော့ရှိတယ်။ပိုက်ကိုအဆုတ်ထဲကိုမထည့်တော့ဘူး။မထည့်ဘဲနဲ့နှာခေါင်းနဲ့ပါးစပ်ကို mask နဲ့အုပ်မယ်။ပြီးလို့ရှိရင်ဆောင်းရံပြောတဲ့အသက်ရှူစက်နဲ့တတ်ပေးထားတာပေါ့။ကျွန်တော်တို့ခေါ်တာတော့ NIV လို့ခေါ်ပါတယ်။အဲ့ဒါနဲ့ကျွန်တော်တို့ကပေးလို့ရတယ်။ဒါပေမဲ့အဲ့လိုပေးလို့ရှိရင်လည်းပြဿနာကဆောင်းရံပြောတဲ့ပိုက်ထည့်ပြီးတော့အသက်ရှူစက်တင်းတာလောက်အားမရှိဘူး။တစ်ချိန်တည်းမှာသူကထွက်သက်ဝင်သက်ရှိတယ်။ထွက်သက်လေထဲမှာ virus ပေါ်ပါတယ်။အပြင်ကိုထပ်ပြီးတော့ကူးဖို့အတွက်ကအရင်လွယ်တာပဲပေါ့နော
်။ဟုတ်ကဲ့ဆရာကြီး။အဲ့ဒါတော့နောက်ထပ်ရောဆိုရင်ရစရာရှိသေးလားဆရာ
နောက်တစ်ခုကဒီကျွန်တော် COPD ဗန်းနံရင်ချက်အဆုတ်ပွားဗန်းနံသမားတွေမှာချက်တဲ့အခါမှာကျွန်တော်က nebulizer လို့ခေါ်တဲ့အငွေ့ရှူစက်နဲ့သုံးတဲ့အခါမှာလူနာချောင်းဆုတ်တဲ့ချောင်းဆုတ်ပြီးရင်ဒီခါလေးသူကအဲ့အငွေ့ရှူစက်ပေးလိုက်ရင်ဘေးနားကိုချောင်းပြန်ဆိုရင်အဲ့ဒီတည်းကနေပြီးတော့အမှုန်မွှားရင်းနဲ့ပိုးမွှားရင်းနဲ့ပြန့်ပြီးတော့ဘေးနားလူတွေပါကျန်းမာရေးဝန်ထမ်းတွေပေါ့အထူးသဖြင့်အကူဆက်မှုဖြစ်စေနိုင်ပါတယ်ဒါမှမဟုတ်တာမန်လူတယောက် COVID ဖြစ်တာနဲ့ COPD ရောဂါရှိတဲ့လူနာတယောက်ကိုဗစ်ဖြစ်တာနဲ့ဆိုရင်လူနာအတွက်လည်းတော်တော်လေးအန္တရာယ်ကြီးရယ်ကုပေးရတဲ့ပြည်သူစောက်ရှောက်ပေးရတဲ့ဆရာမဆရာမတွေသူတို့တွေလည်းအန္တရာယ်ပို့ပြီးတော့ညားရဲဆိုတဲ့အခြေအနေရှိပါတယ်ဗျ
ဟုတ်ကဲ့ဆရာကြီးအခုလိုကိုဗစ်ကာလမှာပေါ့နော်အဆုတ်ရောဂါအခမ်းအထူးသဖြင့် COPD ရှိတဲ့သူတွေအနေနဲ့နောက်ထပ်ရောစိုးရိမ်ရစရာရှိသေးလားဆရာ
နောက်တစ်ခုတော့ OVD ကိုကျွန်တော်တို့ကခဏခဏခေါ်လို့မရဘူးဖြစ်နေတာပေါ့အဲ့ဒီခါကျတော့ဒီ COPD ဆိုတဲ့ရောဂါကအဆုတ်တစ်ခုတည်းမဟုတ်ဘူးသူနဲ့တွေ့ပြီးတော့ဖြစ်နေတဲ့ရောဂါတွေရှိသေးတယ်ဥပမာအားဖြင့်နှလုံးယောဂအစာယူလမ်းကြောင်းနဲ့ပတ်သက်တဲ့ယောဂအယိုးယောဂစသဖြင့်အဲ့ဒါတွေတွဲနေတတ်တယ်။အဲ့ဒီယောဂတွေကိုကျွန်တော်တို့ကပုံမှန်လာတိုင်းလာတိုင်းမှာစစ်ကြည့်ရတယ်ပေါ့နော်။အဲ့တော့ခုကအဲ့ဒါစစ်ဆေးမှုမရှိဘူးဆိုတော့အဲ့ဒီယောဂတွေတွဲပြီးဖြစ်နေတာတွေတော့လကောက်ဆိုတော့ COB ယောဂကနေပြီးတော့အဲ့ဒီယောဂတွေကိုဆက်ပြီးဝင်သွားတာမျိုးတော့လကောက်ဖြစ်နိုင်တယ်ပေါ့။အဲ့ဒါကြီးကျွန်တော်တို့ကပုံမှန် check up လုပ်ပေးနိုင်တော့ဘူးဆိုတဲ့အတွက်သူတို့တွေအားနေရတယ်ပေါ့နော်။နောက်ဆိုတော့ပြောတဲ့ TV ကိစ္စကျွန်တော်နိုင်ငံက TV တော်တော်များတယ်။ COVID patient ကTV လဲတွဲပြီးတော့ရှိနေနိုင်တာပေါ့အခု stay home လုပ်လိုက်တဲ့အခါကျတော့ TV လူနိုင်လဲ TV စေကန်းသွားဖို့အခက်အခဲရှိတယ် TV စစ်ဆေးဖို့အတွက်လည်းအခက်အခဲရှိတယ်ဆိုတော့ TV case တွေကအိမ်မှာပဲနေနေကြတယ်အိမ်မှာပဲနေပြီးတော့အတူနီးနီးကပ်ကပ်နေခဲ့မယ်ဆိုရင်တယောက်နဲ့တယောက်ယောဂကူးဖို့ကတိတ်ပြီးတော့လွယ်တာပဲအဲတော့ COPD ဓမ္မနဲ့ TV နဲ့တွေ့လိုက်တော့သူ့မှာနှစ်တက်ကွန်းသုံးတက်ကွန်းနားတော့တာပဲအဲတော့ပို့ပြီးတော့ယောဂလည်းကြွာလာတယ်တယောက်ကနေတယောက်ကိုလည်းထပ်ပြီးတော့ကူးဖို့များတာပေါ့လေ
ဟုတ်ကဲ့ဆရာအဲတော့အခုလိုဒီနောက်ထပ်ကိုဗစ်မှာလည်းဒီယောဂါတွေကသိဆုံးမှုအဓိကဖြစ်စေတာကိုတွေ့ရတာပေါ့ဆရာတို့သူသဖြင့်ဒီနှလုံးယောဂါမျိုးပေါ့နော
်ဟုတ်တယ်ဗျဟုတ်ပါတယ်ဗျ
အဲ့တော့သူတို့အတွက်ရောဆရာရဲ့အခုလိုယောဂါတွေတွေ့ရှိနေရင်ဘယ်လိုမျိုးဆရာအကျံပေးခြင်းလဲ
ဟုတ်တယ်ဗျအခုအချိန်ကတော့ကိုဗစ်ကြောက်တော့အပြင်ကိုမထွက်နိုင်ကြဘူးပေါ့နော်အဲဆေးရုံဆေးကမ်းလေကျွန်တော်ကခဏခဏပုံမှန်လာပါဆိုတာမျိုးလုပ်လို့မရဘူးပေါ့ဗျအဲ့တော့ယောဂါလက္ခဏာထူးခြားပြီးခံစားရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကိုအမြန်ဆက်တွေ့ပါprivacy ဆေးရုံတွေမှာတော့ကျွန်တော်တို့ tele consultation တွေတွေ့နေကြကြလုပ်ပါတယ်အဲ့ဒါမျိုးနဲ့ဆက်လိုက်ရင်တော့ဒီမှာတန်ရရှိတယ်ဆိုပါသူဒီစုပ်ပပန်းတမားရင်မက်တွေအောက်နေတယ်ဆိုပါသူအဆုတ်ကြောင့်အောက်တာလည်းဖြစ်နိုင်တယ်နှလုံးကြောင့်အောက်နေရလည်းဖြစ်နိုင်တာပေါ့အဲ့တော့ ECG တွေကျွန်တော်တို့ဆွဲကြည့်လိုက်ရင်ဟိုကကျွန်တော်သိနိုင်တာပေါ့နော်စသဖြင့်ဒီလိုလုပ်တာရည်လည်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဆေးရုံဆေးကမ်းမဖြစ်မနေသွားသင့်တဲ့အခြေအနေမျိုးအတွက်ပေါ့ဆရာပါကိုအဓိကထောက်ပြခြင်းလဲ
အခုလူနာတွေလူအိမ်တော်တော်များများမှာတော့ပါသွားရှိနေလဲဆိုလို့ရှင်pass oximeter လို့ခေါ်တဲ့တွေးတဲ့ oxygen တိုင်းနဲ့ဆက်လေးတွေကတော်တော်များများစောင့်ထားကြတာတွေ့ရတယ်။အဲ့ဒါလေးကတော်တော်လေးအကျိုးရှိတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာနှလုံးခုန်နဲ့နှုံလည်းပါတယ် oxygen လည်းပါတယ်။ဆိုတော့အဲ့ဒီကလည်းကျွန်တော်တို့နဲ့ဒီ tele consultation လုပ်တဲ့အခါမှာဥမာ oxygen ဘယ်လောက်ကျနေလဲ။ခါတိုင်းက95ရှိတယ်၊ကိုကတော့90အောက်ကျောင်းနေတာရေးကြည့်တာပေါ့။နှလုံးခုန်ကအရင်တော့ဆို80ကျော်ရှိရယ်၊ကိုက50ဖြစ်နေ။ဒါဆိုရင်နှလုံးခုန်တိုင်းမှားနေသလား၊ oxygen မမှန်ဘူးလား။စသဖြင့်ဒါသူတို့ဆေးရုံဆေးကောင်းပေးလို့လာပါဘယ်လိုလုပ်ရပါမလဲစသဖြင့်ဒီလိုပြောရတာပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ စဉ်တင်ဆက်သွားမယ်။တန်ရင်တင်းလွာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းလုံသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပွန်မြို့နယ်မှာကရင်တော်လှန်ရေးနေမကျင်းပါဖို့တပ်မတော်ကကန့်ကွက်စာပေးပို့ခဲ့ပါတယ်။ချင်းပြည်နယ်ပလောဝါမြို့နယ်ပြည်သူ့လွတ်တော်မှအနိုင်ရရှိခဲ့တဲ့ဦးစိန်အောင်ကိုပြည်ခိုင်ပြိုးပါတီကိုယ်စားလှယ်လောင်းကနေကန့်ကွက်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်က Development Media Group သတင်းဌာနအက်ဒီတာနဲ့သတင်းထောက်တဦးကိုဆက်သွယ်ရေးပုံမှန်66နဲ့တရားစွဲဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံမြို့နယ်ထီလော်တီထကျေးရွာမှာ82နှစ်မြောက်ကရင်တော်လှန်ရေးနေ့မကျင်းပဖို့တပ်မတော်ကကန့်ကွက်စာပို့တာနဲ့ပတ်သက်ပြီးနေရာပြောင်းရွှေ့မကျင်းပနိုင်ဘူးလို့ KNU လက်အောက်ခံ KNLA တပ်မဟာ၅ဖက်ကပြန်လည်ပြောဆိုလိုက်ပါတယ်ကရင်တော်လှန်ရေးနေ့ကိုထီလော်တီထကျေးရွာမှာကျင်းပခွင့်မပြုဘဲကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ၅ဌာနချုပ်ဒေဘူးနိုနေရာမှာပဲပြန်လည်ကျင်းပဖို့အရှိတောင်တိုင်းစစ်ဌာနချုပ်ကတပ်ဆိုင်ရာ KNU ဆက်ဆိုင်ရေးယုံထံဇန်နဝါရီလ22ရက်နေ့မှာအသိပေးစာပေးပို့တာရှိတဲ့အပေါ် KNU ဘက်ကပြန်လည်ပြောဆိုတာလည်းဖြစ်ပါတယ်အဲ့ဒီနေရာမှာကရင်တော်လှန်ရေးနေ့ကျင်းပရင်မြန်မာအစိုးရနဲ့တပ်မတော်ကိုအနောက်ရှက်တစုံတရာဖြစ်ပေါ်နိုင်ခြေမရှိတာကြောင့်ထီလော်တီထရွာမှာပဲကျင်းပမှာဖြစ်တယ်လို့ KNLA တပ်မဟာ၅ကဇန်နဝါရီလ25ရက်နေ့ကပြန်ပေးပို့တဲ့အကြောင်းပြန်စာမှာပြောဆိုထားပါတယ်
။2020ခုနှစ်အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ပလက်ဝါမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မြေမှာအနိုင်ရရှိခဲ့တဲ့ဦးစိန်အောင်ကိုပြိုင်ဘက်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးဖွံ့ဖြိုးရေးပါစီကဆလိုင်းခွဲရံကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ထံကန့်ကွက်လွှာပေးပို့ထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ထံကန့်ကွက်ရတဲ့အကြောင်းရင်းတွေထဲမှာတော့ပလဝမြို့နယ်ကိုစလေးအုပ်စုမှာရွေးကောက်ပွဲမကျင်းပပေးတာနိုင်ငံဝန်ထမ်းမဟုတ်တဲ့သူတွေကိုမဲယုံမှုပြစ်ခတ်တာရွေးကောက်ပွဲနှီးကတဲ့ချိန်ထိစမီးမျိုးပေါ်ရှိစစ်ဘေးရှောင်ပြည်သူတွေကိုအသားအငါငွေကြေးပေးအပ်တာနိုဝင်ဘာလ9ရက်နေ့ထိရွေးကောက်ပွဲမဲဆွယ်မှုတွေပြုလုပ်တာစတာတွေပါဝင်အချက်ကိုချက်ရှိတယ်လို့ဆလိုင်းခွဲရံကပြောပါတယ်2020အတွေ့အကြုံရွေးကောက်ပွဲမှာပလဝမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် NLD ပါစီကဦးစိန်အောင်ဟာဇန်နမဲစုစုပေါင်း 3,540 ကိုမဲရရှိခဲ့ပြီး USTB ပါစီကဆလိုင်းခွဲရံကတော့ဇန်နမဲစုစုပေါင်း 3,346 မဲရရှိပြီးတော့ဦးစိန်အောင်ကို203မဲနဲ့ရှုံးနေခဲ့တာဖြစ်ပါတယ်
။ရှမ်းပြည်တောင်ပိုင်းလင်းခေခရိုင်မိုင်းပန်မြို့နယ်ထဲမှာလှုပ်ရှားနေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကိုမိုင်းပန်မြို့အခြေစိုက်အစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်ရမှာအစိုးရဘက်ကတေကြေတံရရမှုရှိခဲ့ပါတယ်။ဇန်နဝါရီလ25ရက်နေ့မှာမိုင်းပန်မြို့အနောက်ဘက်နမ်တင်းအုပ်စုမင်းဟောင်းရွာအနီး RCSS SSA လှုပ်ရှားရာတောပိုင်းမှာမိုင်းပန်မြို့နားလောရွာအခြေစိုက်ခမရ905တပ်ကအင်အား60ခန့်ကဝင်ရောက်တိုက်ခိုက်တာဖြစ်ကြောင်းတိုက်ပွဲကြောင့်အစိုးရတပ်မတော်သား3ဦးကြဆုံးပြီး4ဦးဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်း RCSS SSA ပြောခွင့်ရာဗိုလ်မှူးဇိုင်းခမ်းဆမ်ကပြောပါရယ်။ဒါပေမဲ့တပ်မတော်ဘက်ကအတည်ပြုချက်တော့မရခဲ့ပါဘူး။အဲ့ဒီနေ့ကတိုက်ပွဲမှာအစိုးရတပ်မတော်ဘက်က60မမလက်နက်ကြီးတွေနဲ့တောပိုင်းကိုပစ်ခတ်ခဲ့ကြောင်းလဲမိုင်းပန်ဒေတာခန်တွေကပြောပါရယ်။ RCSS SSA ဟာအစိုးရနဲ့ NCE အပြစ်ခရစေးရေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်တယ်လို့အစိုးရတပ်မတော်ကလည်းဇန်နဝါရီလကုန်အထိတဖက်တပ်အပြစ်ရကြောင်းကြေညာထားပါတယ်
။ရခိုင်ပြည်နယ်အတွက်ကိုဗစ်ကာကွယ်ဆေးတွေဇန်နဝါရီလ23ရက်နေ့ပရမကျင်ရောက်ရှိလာပြီးဖြစ်တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အခုရောက်ရှိလာတဲ့ကာကွယ်ဆေးတွေဟာအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုလူဒန်းတဲ့ဆေးတွေထက်ကတချို့အဝတ်ဖြစ်ပြီးဒီလ29ရက်နေ့မှာကျမရေးဝန်ထမ်းတွေကိုဦးစားပေးနေတဲ့စတင်ထုတ်ပေးမှာပါ။အိန္ဒိယနိုင်ငံကပရမကျင့်လူဒန်းနဲ့ဆေးလုံးပေါင်းတသန်းကျော်ကိုစိုင်းဒေတာကြီးနဲ့ပြည်နယ်တွေကကျမရေးဝန်ထမ်းတွေအစိုးရဖွဲ့ဝင်နေတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကိုဦးစားပေးထုတ်ပေးသွားမယ်လို့အာကစားနဲ့ကျမရေးဝန်ကြီးဌာနကမကြသေးမီကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာ COVID-19 ကူးစက်ရောဂါကြောင့်လူပေါင်း40နီးပါးသေဆုံးခဲ့ရပြီးရာနဲ့ချီတဲ့သူတွေလည်းကူးစက်ခံခဲ့ရပါတယ်။
မွန်ပြည်နယ်မြို့တော်မြို့နယ်နီးပတော်ရွာသားရာပါချန်လုတားကိုထွန်းဝင်းအသက်32နှစ်ကိုလူသတ်မှုတန်တရားနဲ့ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့က
ကမာဝဲရဲစခန်းကဖမ်းဆီးခေါ်ဆောင်သွားပြီးနောက်အမှုစစ်ဆေးနေစဉ်တည်ဆုံသွားတဲ့အတွက်နှစ်နာသူမိသားစုကလူတက်မှုနဲ့ပြန်လည်အမှုဖွင့်တိုင်ကြားသွားမယ်လို့မိခင်ဖြစ်သူဒေါ်ဆန္နာကပြောပါတယ်။ဤဘတော်ကျေးရွာမှာရွှေ့ပြောင်းလှုပ်သားတူလက်တယ်မပေါ်ပဲအသက်ခံရမှုကိုတန်တရားရှိတယ်လို့ဆိုပြီးကိုထွန်းဝင်းကိုကမာဝဲနယ်မြေရဲစခန်းအတွင်စစ်ဆေးနေစဉ်ဦးခေါင်းအတွင်းဒဏ်ရာနဲ့တည်ဆုံခဲ့တာဖြစ်တယ်လို့မိခင်ဖြစ်သူဒေါ်ဆာနာကဆိုပါတယ်ဒါပေမဲ့ဤဘတော်ကျေးရွာအုပ်ချုပ်ရေးမှုနဲ့ကမာဝက်နယ်မြေရဲစခန်းကစခန်းမှုတို့ကတည်ဆုံသူကိုဝင်းထွန်းကိုရဲတပ်ဖွဲ့ဝင်တွေရိုက်နှက်မှုမရှိကြောင်းနဲ့ရောဂါဟောင်းတွေကြောင့်အသက်ရှူကျပ်ပြီးတည်ဆုံခဲ့ရတာဖြစ်တယ်လို့ထွက်ဆိုခဲ့ကြောင်း၎င်းတို့ပြောဆိုချက်ကိုလူမှုကွန်ရက်အချို့မှာကိုးကားဖော်ပြထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်စစ်တွေအခြေစိုက် Development Media Group DMG သတင်းဌာနကဒုတာဝန်ခံ Editor ကိုနေဝင်းဆန်နဲ့သတင်းထောက်မတ်နင်းနွယ်တို့ကိုအစိုးရတပ်မတော်ကဆက်သွယ်ရေးပုံမှန်66နဲ့စစ်တွေမြို့အမှတ်1ရဲစခန်းမှာမကြသိမီကအမှုဖွင့်ထားပါတယ်။ဒီအကြောင်းမောင်အေးရဲ့စူးစီးချက်ကိုမိကလျာမုံကနေတင်ဆက်ပေးထားပါတယ်။
အစိုးရတမတော်ကဆက်သွယ်ရေးပုံမှန်66နဲ့တရားစွဲဆိုခံထားရတာနဲ့ပတ်သက်လို့တရားစွဲဆိုခံထားရသူ DNG သတင်းဌာန Editor ကိုနေဝင်းစံကအခုလိုပဲပြောပါတယ်
ကျွန်တော်တို့ DNG သတင်းဌာနကဇန်နဝါရီလစီရင်နေမှာပေါ်ပြခဲ့တယ်ကျွန်တော်တို့တော့နေနေဒီမာလာကြီးရောဒါသတင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမှုဆက်ရလို့ပြရခင်ဗျာရှုမင်းအိတ်သတင်းကကြတော့ဒီမာလာကြီးရောကနေပြီးတော့ဟိုဆန်ကျင်းအမြာကိုဒီကျွန်တော်တို့ကရှိပါလို့ဆောက်တော်လေးဆိုတဲ့ဒီကျေတော်တဲ့ကျေခုရှင်နဲ့ပတ်သက်ပြီးတော့ဖော်ပြတာပေါ့နော်အဲ့ဒီပတင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဆင်ပြေလို့ပြရတယ်ခင်ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကကြောက်တော်မြို့နယ်မာလာကြီးရွာကစပါးတောင်း900ကျော်ကိုအစိုးရစစ်တပ်ဖွဲ့ဝင်တချို့ကယူဆောင်သွားတယ်လို့သတင်းရေးသားခဲ့တဲ့အတွက်သမတော်ကိုအသေးဖြတ်မှုနဲ့အခုလိုအက်ဒီတာကိုနေဝင်းစံနဲ့သတင်းထောက်မနှွယ်သူတို့ကိုဇန်နဝါရီလ23ရက်နေ့ကစစ်သွေးမြို့မှတ်နေ့ရဲစခန်းမှာဘိုးမူးဖုံးမြင့်ကျော်ကအမှုဖွင့်ခဲ့တာပါတရားစွဲဆိုခံထားရတာနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းသမားတမက MPC ကိုတိုင်ကြားထားပြီးဥပဒေကြောင်းအရရင်ဆိုင်သွားမှာဖြစ်တယ်လို့လည်းကိုနေဝင်းစံကပြောပါတယ်။ကိုတိုင်လည်းအမှုဖွင့်ခံထားရသူတူဖြစ်တဲ့နေရင်ကြရာသတင်းဌာန Editor ဦးခိုင်မြတ်ကျော်ကဒီလိုသတင်းသမားတွေကိုအစိုးရစစ်တပ်ကတရားစွဲဆိုနေတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပဲပြောပါတယ်။
အဲ့တော့သတင်းသမားတွေကိုတရားစွဲမယ်ဆိုရင်ဒါရိုက်တရားစွဲဆိုရစ်ကမှာတရားစွဲဆိုမင်းတို့ကဒီမီဒီယာကောင်စီကတချို့ပဲတရားစွဲဆိုဖြစ်ပါတယ်ဒါမှကံတကြီးတို့ဒီပြည်သူ့မှတ်တမ်းမှာဖြစ်ပါတယ
် DMG သတင်းဌာနက Editor ချုပ်ကိုအောင်မင်းဦးကိုလည်းလွန်ခဲ့တဲ့နှစ်မတ်လဒုတိယပတ်က SP ရဲတပ်ဖွဲ့ကတရားလိုလုပ်ပြီးမတရားအတင်းဆက်သွယ်မှုပုံမှ18တင်းနဲ့တရားစွဲဆိုခဲ့တယ်လို့ဒီဇင်ဘာလဒုတိယပတ်မှာလည်းအဲ့ဒီသတင်းဌာနကမောင်တော်ခြေဆိုင်သတင်းတော်ကိုအောင်ကျော်မင်းကိုဆက်သွယ်ရေးပုံမှ66နဲ့လန္ဒရာဦးစီးဌာနကတရားစွဲဆိုခဲ့တဲ့အတွက်အခုအခါ DMG သတင်းဌာနကသတင်းတမား၄ဦးတရားစွဲဆိုခံထားရပါတယ်ရှင
်။ဆက်ပြီးတော့ဘကိုးတိုင်းညောင်လေးပင်ခရိုင်အတွင်ဖြစ်ပွားနေတဲ့တပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အကြားကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းဆောင်နေကြရတဲ့ဒေသခံတထောင်နေပါအတွက်စားနပ်ရိက္ခာနဲ့အသုံးဆောင်ပစ္စည်းတွေအရေးပေါ်လိုအပ်နေပါတယ်။ဒီကြောင့်အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကနေတင်ဆက်ပေးပါမယ်ရှင်။
ကျောင်းလေးပင်ခရိုင်ကြောက်ကြီးမြို့နယ်ဆစ်ဆောင်တွေအနေနဲ့စန္ဒရိခန်နဲ့သုံးဆောင်ပစ္စည်းတွေအရေးပေါ်လိုအပ်နေပေမဲ့လုံခြုံရေးအခြေအနေကမပို့ဆောင်ရကြဘူးလို့ညောင်လေးပင်ခရိုင်ကရေလူမှုရေးရာဖွဲ့ကတာဝန်ရှိသူစောစီဖက်ဒရယ်ကဆိုပါတယ်
ဒီနေ့ကတော့ခက်ခဲတာပေါ့ဒီမှာကလည်းအဲ့လိုဖြစ်တဲ့အခါကျတော့ပြေးတဲ့အခါမှာလည်းအကုန်လုံးအဆင်ပြေမကြည့်ဘူးသူကကလေးနဲ့ဆိုတော့အဲ့လိုမျိုးပဲဖြစ်တာနဲ့တို့ပြေးတော့မှစားကြရတယ်အကုန်လုံးအဲ့လိုအိမ်ပေါ့အိမ်မှာပဲကြံနေကြတယ်ဒါမှအတိတ်ကလိုအပ်ချက်ကတော့အဲ့ဆေးဝါးတို့ပါလို့ကြတော့အခုလောလောဆယ်ဒီတော်တော်အေးတာကအခုဒီစပနပတ်တွေမှာတို့အဲ့မှာကလေးတွေနေမကောင်းတယ်လို့အဲ့လိုလိုရှိတယ်
လူတွေပြည့်စည်တယ်တော့အဆုံမဲ့လေအဆောင်အမှအဝအဝအစားကလေးဝစားလူကြီးဝစားဒီစားတော့ကြရတယ်ဆေးဝါးတယ်လူတွေဒါမှဘာမှပို့ရတဲ့အခြေအနေအဲ့လိုရှိတယ်ပေါ့
KNU စမှာသုံးနိုင်မြင်ဖြစ်တဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်တွင်2020ခုနှစ်ဒီဇင်ဘာလလယ်ပိုင်းကစပြီးတော့ဒီကနေ့ထိနှစ်ဖက်ကြားစိုက်ပွဲတွေပြစ်ခတ်မှုတွေဆက်တိုက်ပြပွားနေလို့အနီးနားကျေးရွာကဒေသခံ1000နီးပါးခန့်ကစောတောင်တွေထဲစစ်ဘေးလွတ်ရာနေရာမှာပုန်းချောင်နေရပါတယ်စမတော်နဲ့ KNU ကြားညောင်လေးပင်ခရိုင် KNU စမှာသုံးနိုင်မြင်တွင်တမကပဲကရင်ပြည်နယ်ဖားပုံခရိုင် KNU စမှာ9နိုင်မြင်စုမှာလည်းစိုက်ပွဲတွေဖြစ်ပွားနေတာပါ တရတွင်လုံချုံရေးအာမခံချက်မရှိတဲ့အတွက်ကြောင်ကြီးမြို့နယ်တွင်ကဆစ်ဆောင်ပြည်သူတွေအတွက်ပြိခါနဲ့ဆေးဝါးသွားရောက်ကူညီပေးဖို့အခက်အခဲရှိနေတယ်လို့ KNU တပ်မကပြောခွင့်ရဘဒုံမမန်းကပြောပါတယ
်အစိုးရကစကားရရပြောရရင်တော့ကင်းမာနေတယ်ပေါ့နော်ဒေသခံတွေကလည်းဒီမှာစစ်တပ်ဘက်ကသွာလာမှုလည်းကန့်တနေတဲ့ခါကြတော့ကျွန်တော်တို့တစ်ဖက်ကအကူအညီပေးနိုင်ပြီးမဲ့လူတို့တွေအတွက်ကူညီပေးမဲ့အဖွဲ့အစည်းတွေကအဆောက်အအုံဝင်ဖို့ထွက်လို့မရတဲ့အခြေအနေမှာဖြစ်နေတယ်လေဒီအတွက်လည်းကျွန်တော်တို့ကဒီပက်ကင်းယူဘက်ကတော့လက်နက်မိနိုင်တဲ့လောက်ဟိုထိုးထိုးဝင်နေလို့ရနေတဲ့လောက်တော့တတ်နိုင်တဲ့ကူညီမှုတွေကိုတော့ကျွန်တော်တို့ဆိုဆောင်ရွက်ပေးနေတာတော့ရှိပါတယ်ထို့တော်လည်း NGO တွေ INGO တွေဝင်နေဖို့အခြေကတော့ဒီကူညီနိုင်ဖို့အဆင်တော်မရှိသေးဘူးလို့ပြောမှာဖြစ်ပါတယ
်ဇန်နဝါရီလ20ရက်နေ့ကလည်းသမ္မတော်နဲ့ KNU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ပေးဖို့ဒီတွင်ရပ်ဖက်ပွဲစည်းစရာ82ဖွဲ့ကနိုင်ငံတော်သမ္မတဥဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဆိုင်အိတ်ဖွဲ့ပေးစာပေးပို့ခဲ့ကြပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ကရင်ပြည်နယ်ဖားပုံမြို့နယ်ထီလော်တေထကျေးရွာမှာကရင်ဒေါ်လာရင်းနဲ့မကျင်းပဖို့တပ်မတော်ကကန့်ကွက်စာပေးပို့တာနဲ့ပတ်သက်ပြီး KNU လက်အောက်ခံ KNLA တပ်မဟာ၅ဘက်ကလက်မခံခဲ့ပါဘူး။ချင်းပြည်နယ်ပလောဝမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မြေမှာအနိုင်ရရှိခဲ့တဲ့ဦးစိန်အောင်ကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြိုင်ဖက်ကိုယ်စားလှယ်လောင်းကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ထံကန့်ကွက်စာပေးပို့ထားပါတယ်။
တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တော်ရရှင်များရှင်ကြာသာပရိနိညာပိုင်းအတွက်အပတ်စဉ်ကဏ္ဍရီကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ပြီးခဲ့တဲ့2020 American သမ္မတရွေးကောက်ပွဲရလဒ်အပေါ်မကြေနပ်ဒေါသတွေနဲ့နာကြီးချက်တွေကနိုင်ငံအဝန်စုပ်မှုတွေဖြစ်အောင်လှုံ့ဆော်လာနိုင်တယ်လို့လူညူရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။လူညူရေးကိုချိမ့်ချောက်နိုင်တဲ့အနေအထားတွေဧပြီလကုန်လောက်ထိဆက်ပြီးတော့ရှိနေနိုင်တယ်လို့ပြည်ရင်းလူညူရေးဌာနကဗိုလ်ဒုနီကထုတ်ပြန်တဲ့ပြည်ရင်းအကြံဖက်ဝါဒဆိုင်ရာအကြံပေးစနစ် NDAS ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။American တို့ Iran ပေါ်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကိုအချိန်အတိုင်းတာတစ်ခုထိဆက်လက်ထားရှိမယ်လို့ American နိုင်ငံညာရေးဝန်ကြီးအသစ် Anthony Blinken ကဗုဒ္ဓဟူးနေ့ကပြောပါတယ်ပိတ်ဆို့မှုတွေရုပ်သိမ်းမှုအဆင့်အသင့်မဖြစ်သေးသလို JCPOA လို့ခေါ်တဲ့ Iran နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေ2015ခုနှစ်ကချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ကို American တို့ပြန်လည်ဝင်ရောက်ဖို့လည်းအလံဝင်နေသေးတယ်လို့သူကပြောပါတယ်တရုတ်နိုင်ငံမှာကိုဗစ်ရောဂါစတင်ဖြစ်ပွားရတဲ့အရင်းမြစ်ကိုစုံစမ်းမှုရောက်ရှိနေတဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးသူတွေဟာနှစ်ပတ်ကြာကွာရန်တင်းအပြီးမှလုပ်ငန်းတွေစတင်လုပ်ဆောင်နေပါပြီ။တရုတ်နိုင်ငံအနေနဲ့ဒီနိုင်ငံတကာစစ်ဆေးရေးတောင်းဆိုချက်တွေကိုလရီနဲ့ချီပယ်ချထားခဲ့ပြီးမှအခုနောက်ဆုံးသူတည်သူတွေအတွက်လုံလောက်တဲ့လီလာခွင့်ပြုဖို့ကိုကတိပေးခွင့်ပြုခဲ့တာပါ။ WHO ဘက်ကတော့အခုစုံစမ်းရတဲ့ရည်ရွယ်ချက်ဟာကမ္ဘာကပ်ရောဂါပြန့်နှံ့မှုမှာအပြစ်တင်ဖို့မဟုတ်ဘဲနောက်ထပ်ကပ်ရောဂါတွေကျရောက်လာခဲ့ရင်ကာကွယ်တိုက်ဖြတ်နိုင်မှုနဲ့အပြေရှာဖို့ရည်ရွယ်တာဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံဟာအကျင့်ပျက်ချဆောင်မှုတိုက်ဖြတ်ရေးနဲ့ဆိုင်တဲ့ကမ္ဘာလုံးဆိုင်ရာအဆင့်မှာတခြားနိုင်ငံ25နိုင်ငံနဲ့အတူတိုးတက်လာတဲ့နိုင်ငံတစ်ခုဖြစ်နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ Transparency International ရဲ့အခုနောက်ဆုံးထွက်လာတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2012ခုနှစ်ကတည်းကစပြီးဒီဖွဲ့ရဲ့နှစ်စဉ်သုတေသနပြုစုလာတာအရာမြန်မာနိုင်ငံဟာ73မှတ်အထိတိုးလာပြီးစုစုပေါင်း28မှတ်နဲ့နိုင်ငံပေါင်း180ထဲမှာအဆင့်139အဖြစ်တခြားနိုင်ငံ၄ခုနဲ့အတူပူးတွဲသတ်မှတ်ခံရတာဖြစ်ပါရဲ့ရှင်။ဒေါ်လာရှင်များရှင်ကြာသာပရိနိညာပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအပင်းနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါ်လာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေ့ကြပါစေရှင်။ကျမများသိစေအောင်ပါ။
This program has come to you from the Voice of America, Washington.